Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်တာရှင်များရှင်2018ခုနှစ်မတ်လ27ရက်ဗုဒ္ဓနေ့ညပိုင်း VOA စီစဉ်နေကိုမေကင်ပြည်သူမျိုးရောဝါရှင်တန်ဒီစီကနေမြန်မာစံတော်ချိန်ည9:00 AM အထိလိုင်းဒိုမီတာ24 25 32 52တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျွန်မအီတန်စမဒီညတက်စီစဉ်နေကိုတင်ဆက်ပေးသွားပါမှာ
။ကျွန်တော်အောင်လင်ဦးပါ။ဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့သမရဦးထင်ချော်ယာရုကအနားယူလိုက်ကြောင်းဒီကနေ့ပဲကြေညာလိုက်တယ်လို့ပြည်သူ့တော်ဥက္ကဋ္ဌဝင်းမြင့်လည်းနှုတ်ထွက်သွားပါတယ်။American ပြည်သူ Texas ပြည်နယ်မှာဇက်တိုက်ဆိုလို့ကြုံရတဲ့ဘုံပေါက်ကွဲမှုတွေအတွက်တန်တရားရှိသူအသက်24နှစ်အရွယ် Mark Anthony Contreras ဆိုသူကိုအာဏာပိုင်တွေအသေးဖမ်းဆီးမိခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူညင်ညာပြီးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှသောတာရှင်နေနားဆင်ကြရမယ်တဲ့မှာတော့သမရဦးထင်ကျော်နှစ်နှစ်တာကာလအတွင်းတာဝန်ယူဆောင်ရွက်ခဲ့တဲ့အပေါ်နိုင်ငံရေးနဲ့အလွှာပေါင်းစုံကသုံးသက်ထင်မြင်ချက်တွေနဲ့ပတ်သက်ပြီးတော့
သမရဦးထင်ကျော်ရဲ့ပုဂ္ဂိုလ်ရေးယူဆောင်မှုသူရဲ့ပုဂ္ဂိုလ်ရေးဟိုထိုင်နေမှုတွေပညာတော်မှုတွေကိုကျွန်တော်တို့ယုံမသက်စရာမရှိဘူးအရင်တော့ကကျွန်တော်တို့သမရဦးဆိုက်ရှိတိုက်တို့
ရခိုင်မျိုးသားပါတီအထွေထွေတွင်မှုဦးထွန်းအောင်ကျော်ကခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်ဒါပြင်ရှမ်းပြည်နယ်မြောက်ပိုင်းနံပါတ2ကြောက်မဲတီဘောမျိုးနယ်ရေဘက်မှာ RCSSSSE နဲ့ DNLA တပ်ဖွဲ့တွေကြားပြင်းထန်စွာဖြစ်ပွားနေစေတိုက်ပွဲတွေရဲ့နောက်ဆုံးရအခြေအနေကိုလည်းဒီညပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကွန်လွန်ဦးနဲ့ကိုဝဲမင်းတို့ကကြီးညာပေးပါမယ်ရှင်
မြန်မာသမ္မတဦးထင်ကျော်ယာရုကအနားယူလိုက်ကြောင်းဒီကနေ့ပဲကြေညာလိုက်ပါတယ်။တာဝန်ကအနားယူမှာဖြစ်တဲ့ကြောင်းသမ္မတရုံးကြေညာချက်ကဖော်ပြခဲ့ပေမဲ့မကြသေးရင်လာရီကစစ်မှန်ရေးကြောင်းပြပမှာပါစစ်ကူတမှုခံယူခဲ့ရတဲ့သမ္မတဦးထင်ကျော်အနားယူသွားတဲ့အကြောင်းရင်းကိုတော့တိတိကျကျပြောမထားပါဘူး။လေးလက်သွားတဲ့သမ္မတနေရာမှာတော့လက်တလောဒုတိယသမ္မတဦးမြင့်စွေတာဝန်ယူထားမှာပါ။သမ္မတယာရုနေရာကိုအလုပ်လုပ်ရခုနှစ်ရက်အတွင်းအစထိုးခန့်ရသွားမှာဖြစ်ကြောင်းလည်းသမ္မတရုံးထုတ်ပြန်ချက်မှာဖော်ပြပါရတယ်။သမ္မတဦးထင်ကျော်တာဝန်ကအနားယူရောက်ကြေညာတဲ့တနေ့တည်းမှာပဲပြည်သူ့လွတ်တော်ဥက္ကဋ္ဌဝင်းမြင့်လည်းနှုတ်ထွက်ကြောင်းကြေညာခဲ့တာပါ။လွတ်တော်ဥက္ကဋ္ဌဝင်းမြင့်ကိုတော့သမ္မတဦးထင်ကျော်နေရာအစထိုးမှာဖြစ်ကြောင်းလည်းအနားယူအမျိုးသားဒီမိုကရေစီဖွဲ့ချုပ်အနယ်ဒီပါတီပြောင်းရသူမွန်ရအောင်ရှင်ကိုကိုကာပီရိုက်တာသတင်းကဖော်ပြပါရတယ်။ဝင်းမြင့်ဟာအနယ်ဒီပါတီစတင်ထူထောင်စဉ်ကစလို့ပါတီတာဝန်တွေကိုထမ်းဆောင်ခဲ့ပြီးပါတီခေါင်းဆောင်ဒေါက်တာဆတ်စုကြည်ရဲ့ယုံကြည်စိတ်ချမှုရရှိထားသူတူဖြစ်တယ်လို့လည်းဆိုပါရတယ်။2015ခုနှစ်ရွေးကောက်ပွဲမှာ NLD ပါတီတခဲနဲ့အနိုင်ရခဲ့ပေမဲ့2018ခုနှစ်ဖွဲ့စည်းရေးချုပ်ပုံအခြေခံဥပဒေအရနိုင်ငံခြားသားနဲ့ဆွေမျိုးတော်ဆက်သူဖြစ်ဒေါက်တာဆတ်စုကြည်ဟာသမ္မတတာဝန်ယူခွင့်မရှိတဲ့အတွက်အသက်82နှစ်အရွယ်ဦးထင်ကျော်ကိုသမ္မတဖြစ်ခန့်ထားတာပါ။နိုင်ငံခြားရေးဝန်ကြီးဖြစ်အစိုးရမှတာဝန်ယူခဲ့တဲ့ဒေါက်တာဆတ်စုကြည်ကိုယ်တိုင်ကတော့နောက်ပိုင်းမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဖြစ်နေပါတာဝန်ယူခဲ့ပြီးအစိုးရကိုဦးဆောင်နေတာဖြစ်ပါတယ်။
အမေရိကန်နိုင်ငံတက်ဆက်စ်ပြည်နယ်မှာလူအသေးအကြီးရှိခဲ့တဲ့ပါဆယ်ဘုံးတွေတောက်လျှောက်ထောင်ခဲ့သူဖြစ်တန်တရားရှိထားသူဟာဒီနေ့ပဲသူ့ကားထဲမှာသူ့ကိုယ်သူဘုံးခွဲအသေးစီရင်သွားပါတယ်။အဝေးပြေးလမ်းမပေါ်မှာအသက်24နှစ်အရွယ်လူပြူမျိုးသားဒီတန်တရားရှိသူမောင်းတဲ့ကားကိုရဲကားနဲ့နောက်ကလိုက်ခဲ့ရမှာဒီတန်တရားရှိထားသူကစနက်တန်ဖြုတ်ပြီးအခုလိုအဆုံးစီရင်လိုက်တယ်လို့ရဲတွေကဆိုပါတယ်။ Austin မြို့ရဲချုပ် Brian Manley ကဒီတန်တရားရှိထားသူကိုမနေ့နှောင်းပိုင်းနဲ့ဒီနေ့မနက်ပိုင်းမှာပို့သတိထားမိခဲ့ပြီးသူကားရထားတာကိုလည်းအော်စတင်မြို့မြောက်ဘက်နားလေးကဟိုတယ်တစ်ခုမှာတွေ့လိုက်တဲ့အချိန်မှာပဲသူကကားမောင်းပြီးထွက်ပြေးခဲ့တာဖြစ်တယ်လို့ဆိုပါရယ်ရဲချုပ်မန်လေးကဆက်ပြီးအခုစီရင်သွားတဲ့သူကအော်စတင်မြို့ရဲ့မတ်လ2ရက်နေ့ကနေစပြီးဘုံကားလုံးစက်တိုက်ထောင်ဖောက်ခွဲခဲ့သူလို့ FBI ဖက်ဒရယ်စုံစမ်းရေးစစ်ဆေးရေးဘီရိုနဲ့အရက်ဆေးရွက်ကြီးတနက်ဖောက်ခွဲမှုပစ္စည်းဆိုင်ရာဘီရိုအဖွဲ့တွေပါတဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကယုံကြည်ထားတယ်လို့ထုတ်ပြောခဲ့ပါရယ်လူနေဦးတည်ဆုံးခဲ့ရပြီးနောက်၄ဦးဒဏ်ရာတွေရသွားခဲ့တဲ့ဒီဘုံခွဲတိုက်ခိုက်မှုတွေကိုဘာရွယ်ချက်နဲ့လုပ်တယ်ဆိုတာတော့အခုချိန်ထိမသိရသေးဘူးလို့ရဲချုပ်မန်လေးကဆက်ပြောခဲ့ပါတယ်။ရဲရရှိသူဒဏ်ရာရခဲ့တဲ့ဒီအသေးခံစီရင်မှုအပြီးမချခင်လေးမှာပဲသမ္မတထရမ့်ကလည်းအော်စတင်ကတနင်္လာရှိထားတဲ့ဘုံခွဲသမားတည်သွားပြီးဥပဒေထိန်းချုပ်ရေးအဖွဲ့တွေနဲ့ပါဝင်ကင်တွယ်ခဲ့သူအားလုံးထူးထူးချွန်ချွန်တာဝန်ကျေခဲ့တယ်လို့ Twitter နဲ့ Internet ဆက်မနာကနေချီးကျူးလိုက်ပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့မှာဒီကနေ့ဖြစ်ခဲ့တဲ့အသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်လူပေါင်း29ယောက်ထဏ်မှန်းနဲ့သေဆုံးပြီး50ယောက်ထဏ်ရသွားတဲ့အကြောင်းတာဝန်ရှိသူတွေကပြောပါရယ်မြို့တော်ကရှီယာမွတ်စလင်ရပ်ကွက်အနီးပါရှားနှစ်တစ်ကူဘွယ်ဆင်နွှဲနေတဲ့လူအုပ်ကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာလို့လည်းကိုရန်တွေ့ရသူတွေနဲ့တာဝန်ရှိသူတွေကပြောပါရယ် IS စစ်တပ်စစ်သွေးကြောအဖွဲ့ကတော့တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်ကြောင်းကြေညာခဲ့တာပါထိခိုက်သေဆုံးသူတွေကအရက်သားတွေဖြစ်ကြကြောင်းလည်းအာဖဂန်ပြည်ထောင်စုဝန်ကြီးဌာနပြောဝင်ရသူက VOA ကိုပြောပါရယ်အရေးအတွက်ပိုတိုးလာနိုင်တယ်လို့လည်းရဲတပ်ဖွဲ့နဲ့အရေးပေါ်ကစေဝင်နဲ့ခံမှန်းနေကြတာပါသမ္မတအရှော့ကာနီကတော့လူသားတွေပေါ်ကျွလွန်တဲ့ရာဇဝတ်မှုဖြစ်နေတက်ခတ်မှုကိုရှုတ်ချလိုက်တယ်လို့ဒီလိုလောက်ရက်တွေဟာအာဖဂန်နိုင်ငံသားတွေရဲ့အမျိုးသားရေးဘာသာရေးအထိတ်မဲ့ပွဲတွေနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေကိုဟန်တားနိုင်မှာမဟုတ်ကြောင်းလည်းပြောဆိုခဲ့ပါတယ်
ဆီးရီးယားနိုင်ငံမှာဆွေကထိန်းချုပ်ထားတဲ့ဒမတ်စကန်မြို့တော်ရက်ကွက်စည်းတဲ့ကိုတပုံတွေကဒုံးချီနဲ့ပစ်ထည့်လိုက်တာမျိုးလူပေါင်း35ဦးသေဆုံးပြီးနောက်ထပ်20ကျော်ဒဏ်ရာရသွားတယ်လို့ဆွေကသတင်းမီဒီယာတွေကဆွဆွဲလိုက်ပါတယ်။မျက်မျက်သက်သေတွေကလည်းဒီဒုံးချီကဈေးဝယ်သူတွေပြည်နေတဲ့ဈေးတွေကိုကျလာခဲ့တာလို့ဆိုပါတယ်။ဒါပေမဲ့တပုံတွေဘက်ကတော့ဒီပေါ်ဘာမှတုံ့ပြန်ထားတာမရှိပါဘူး။လော်လော်ဆယ်မှာဆီးရီးယားသို့မဟုတ်ရုရှားလေရင်တက်ခဲမှုကြောင့်ကျောင်းတစ်ခုမှာတည်ဆုံးခဲ့ရတဲ့လူ20ရဲ့အလောင်းတွေကိုကယ်ဆယ်ရေးအဖွဲ့တစ်ခုကနေပြီးတော့ဆွဲထုတ်နေပါတယ်။အရင်တပုံတွေထိန်းချုပ်ထားတဲ့ဒမတ်စကတ်မြို့ဆင်ဂျေဖုံးကရှေ့ကူရာမြို့နေရာအလုံးနီးပါးကိုဆီးရီးယားဆိုရဘက်ကမကြာခင်ကပဲပြန်သိမ်းယူနိုင်ခဲ့ပြီးမှ IS အကြမ်းဖက်အဖွဲ့ပါဝင်တပုံအဖွဲ့၃ဖွဲ့ကထိန်းချုပ်နိုင်တဲ့နေရာကအခုနည်းနည်းလေးပဲကျန်ပါတော့တယ်။ရုရှားကြောထောင်းနောက်ခံပေးလာပြီးဆီးရီးယားဆွေနယ်မြေတွေပြန်လည်သိမ်းယူတဲ့ပြင်းထန်တဲ့ထိုးစစ်တွေထဲမှာအရက်သားပေါင်း1400ကျော်တိစုံခဲ့ရပြီးထောင်ကနန်းတွေနဲ့ချီတဲ့လူပေါင်းများစွာလည်းသူတို့အိမ်တွေကနေထွက်ပြေးဒုက္ခရောက်ခဲ့ကြပါတယ်ခင်ဗျာ
။ VOA American တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553တို့ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ American တမြန်မာပိုင်းစီစဉ်ရဲ့ပေါ်တိုနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အမေရိကန်ပြည်အစုမှဒီနေ့ကျင်းပမဲ့လွတ်တော်ရွေးကောက်ပွဲမှာပြည်ပကကြားဝင်နောက်ရှိမဲ့အန်ဒီယကိုဟန်တာဖို့ကြိုးပမ်းမှုအစီအစဉ်နဲ့ပတ်သက်ပြီးအမိမြေလူညွေးဝင်ကြီးခရစ်ချန်နယ်ဆန်ကိုအထက်လွတ်တော်ထောက်လှမ်းရေးကော်မတီကမေးမြန်းကြားနာဖို့ရှိနေပါတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ပွဲမှုတွေကိုထိထိရရဟန်တာဖို့ပြောက်ကွက်ခဲ့တယ်ဆိုပြီးသမ္မတဘရက်ကိုဘာမှအစိုးရကိုရောလက်ရှိအစိုးရကိုပါဝေဖန်နေတဲ့ကော်မတီရှေ့မှောက်ဒီကနေ့ကြားနာမှုမှာတော့အမိမြေလူညွေးဝင်ကြီးဟောဂျာချန်ဆန်လည်းထွက်ဆိုသွားမှာပါ။2016ရွေးကောက်ပွဲမှာအင်တာနက်ဖောက်သွင်းသူဟက်ကာလောက်ခဲ့တာမျိုးထပ်မကြုံအောင်ကြိုးပမ်းနေကြတဲ့ပြည်내ဆွေးရတွေကိုဗဟိုဆွေးရကအခုညီပေးနိုင်မဲ့ဥပဒေတရအမြန်ဆုံးပြဋ္ဌာန်းပေးဖို့ကွန်ဂရက်လွှတ်တော်ကအကြံပြုတိုက်တွန်းခဲ့ပြီးနောက်တည့်မှာပဲထက်လွှတ်တော်မှာကြားနာဝယ်ကျင်းပမှာလည်းဖြစ်ပါတယ်။2016သမ္မတရွေးကောက်ပွဲ COE ကာလအတွင်းမှာရွေးကောက်ပွဲစနစ်ကိုတက်ခတ်ဖို့ရုရှားရဲ့ကြိုးပမ်းမှုတွေကိုတနည်းကြော်ကြားစုံစမ်းစစ်ဆေးမှုတွေရဲ့ကနေဦးတွှစ်ရှိချက်တွေနဲ့အတူထောက်လှမ်းရေးကော်မတီကအကြံပြုချက်တွေကိုထည့်သွင်းခဲ့တာပါ။အကြံပြုချက်တွေထဲမှာတော့ပြည်내ရွေးကောက်ပွဲတာဝန်ရှိသူတွေအနေနဲ့မဲပေးတဲ့စက်တင်ဘာဆော်ရဆန်ထောက်ထားရတဲ့အတူပြန်လည်စစ်ဆေးနိုင်ဖို့အပြင်အင်တာနက်နဲ့ဆက်သွယ်လို့မရအောင်စီစဉ်ဖို့လည်းပါဝင်ပါတယ်။မြမြလုံညွှန်းဝင်ကြီးဌာနအနေနဲ့ဗဟိုအစိုးရပြည်내နဲ့ဒေသခံတာဝန်ရှိသူတွေကြားဆက်သွယ်နိုင်မဲ့လမ်းကြောင်းတွေထားရှိဖို့ရွေးကောက်ပွဲလုပ်ငန်းစဉ်တွေပေါ်တက်ခတ်ခံရတဲ့အခါအစိုးရအနေနဲ့ရှင်းရှင်းလင်းလင်းဆက်သွယ်ဖို့နဲ့သက်ဆိုင်ရာအစိုးရအေဂျင်စီတွေကထိထိရရတုံ့ပြန်ဖို့လည်းအကြံပြုချက်တွေထဲမှာထည့်သွင်းထားပါတယ
်။နိုင်ဂျီးရီးယားနိုင်ငံမှာတော့အရှေ့မြောက်ဘက်ဒပ်ချီမြို့မှာပြီးခဲ့တဲ့လကပြန်ပေးဆွဲသွားတဲ့ကျောင်းသူ130တဲက91ယောက်ကိုဘိုကိုဟာရမ်စစ်သည်ကြွားတွေပြန်လွှတ်ပေးလိုက်ကြောင်းပြန်ကြဲဝန်ကြီးကဒီနေ့ပဲပြောလိုက်ပါတယ်။ကျောင်းသူတွေကိုယောက်ျားလေးတယောက်နဲ့တူလမ်းတစ်လျှောက်နေရာတော်တော်များများမှာပြန်လွှတ်ပေးခဲ့တာဖြစ်ကြောင်းဒီနေ့ပဲနိုင်ဂျီးရီးယားမြို့တော်မှာပြန်ကြဲဝန်ကြီးလိုင်မိုဟာမက်ကသတင်းတောက်တွေကိုပြောလိုက်တာပါ။ရင်းနှီးတဲ့နိုင်ငံတချို့အကူအညီနဲ့ကြိုးပမ်းခဲ့ရမှာကျောင်းသူတွေကိုဒီနေ့မနေ့စောပိုင်းမှာပြန်လွှတ်ပေးခဲ့တာလို့လည်းပြန်ကြဲဝန်ကြီးကပြောပါတယ်။ကျောင်းသူတွေကအခုခါဒပ်ချီမြို့ကိုပြန်အောင်လာပြီးမှတ်တမ်းယူနေကြောင်းနဲ့သမရယုံကသတင်းထုတ်ပြန်ခဲ့ပါတယ်။ကျောင်းသူတွေပြန်လွှတ်လာဖို့ငွေပေးတာမရှိခဲ့ဘူးလို့လည်းဆိုပါတယ်။ဒပ်ချီမြို့ကိုကားကိုးစီးနဲ့ရောက်လာတဲ့စစ်သွေးကြွားတွေကကျောင်းသူတွေကိုထားခဲ့ပြီးပြန်ထွက်သွားခဲ့ကြောင်းလည်းဒေသခံတွေကဆိုပါတယ်။ကျန်ကျောင်းသူတွေရဲ့အခြေအနေနဲ့ပတ်သက်လို့တော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ကျောင်းသူတွေကိုတော့ဒပ်ချီမြို့ကအဆောင်ကနေဖေဖော်ဝါရီ19ရက်နေ့ကဖမ်းဆီးခေါ်ဆောင်သွားခဲ့ကြတာပါ။တကယ်တော့ Boko Haram စစ်သွေးကြွားအဖွဲ့ဟာ2014ခုနှစ်ထဲမှာ Checkbook ကြွေးရကနေအဆောင်နေကျောင်းသူ286ယောက်ကိုပြန်ပေးဆွဲသွားခဲ့တဲ့အတွက်ကမ္ဘာတဝန်းဒေါသထွက်ခဲ့ကြရတယ်လို့၄နှစ်လောက်ကြာတဲ့အထိဖမ်းဆီးခံရတဲ့သူတွေပျောက်ဆုံးနေစေဖြစ်ပါတယ်ခင်ဗျာ။
ဆီးရီးယားနိုင်ငံမှာနျူကလ িয়ার ဆက်ရုံးလို့တန်တရားရှိတဲ့နေရာတစ်ခုကို2009ခုနှစ်တုန်းကလေယောင်းဟာတက်ခတ်ဖြစ်စင်းမှုကသူတို့လက်ချက်ဖြစ်တဲ့အကြောင်းအစ္စရေးစစ်တပ်ကဒီကနေ့ပဲဝန်ခံပြောဆိုလိုက်ပါတယ်။ဒီဟာအဲဇော့ဒေသကဆက်ရုံးကိုစတင်လင်ပတ်နိုင်မှုနှီးစပ်လာနေချိန်မှာပဲလေဝယ်စစ်စင်ရေးဖြစ်ကြက်တက်လေရင်တွေဆီလို့တက်ခတ်ခဲ့တဲ့အကြောင်းလည်းအစ္စရေးကပြောပါတယ်။ဒီကနေ့ထောက်ဖို့ပြောဆိုရမှာတော့အစ္စရေးတက်လေရင်တွေကမှတ်တမ်းတင်ရိုက်ကူးထားတဲ့ဗီဒီယိုတွေဖြင့်စစ်စင်ရေးနဲ့ဆက်နွယ်တဲ့ဓာတ်ပုံတွေကိုလည်းပြသခဲ့တာပါ။ဆီးရီးယားနိုင်ငံကတော့တက်ခတ်ခံရတဲ့နေရာဟာနျူကလ িয়ার ဆက်ရုံးမဟုတ်တဲ့အကြောင်းငြင်းဆန်ထားပါတယ်။ကုလသမဂ္ဂရဲ့နိုင်ငံတကာအနုမြေစွမ်းအင်အေဂျင်စီ IAEA ကတော့နျူကလ িয়ার ဆက်ရုံးဖြစ်နိုင်ခြေများတဲ့အကြောင်း2011ခုနှစ်မှာပဲပြောဆိုထားတာပါ။လေကြောင်းတက်ခတ်မှုဟာအစ္စရေးနိုင်ငံရဲ့လူညွန်ရေးကိုထိခိုက်နိုင်တဲ့လုံရမျိုးတွေကိုလက်ခံနိုင်မှာမဟုတ်တဲ့အကြောင်းသတိပေးချက်တစ်ခုဖြစ်တယ်လို့လည်းအစ္စရေးကာကွယ်ရေးဦးစီးချုပ်ဒုတိယဖော်ချုပ်ကြီးဂါရီအက်ဆန်ကော့ကပြောဆိုခဲ့ပါတယ်။1982ခုနှစ်မှာတုန်းကလည်းအီရတ်နိုင်ငံကဆောက်လုပ်စဲနျူကလ িয়ার ဆက်ရုံတစ်ခုကိုအစ္စရေးကတိုက်ခိုက်ခဲ့ပူပါတယ်။မ ကြသေးရင်ကာလာတွေကလည်းစီးရွေးနိုင်ငံတွေမှာလေကြောင်းစစ်ဆင်ရေးတွေအများပြားဆင်နွှဲခဲ့ပြီးလက်ဗနနိုင်ငံကဟက်ဆူလာစစ်သွေးကြွတွေထံအထောက်ပံ့နေမရအောင်ဟန်တားဖို့အစ္စရေးကရည်ရွယ်တက်ခတ်ပုံရတယ်လို့လည်းအများကယူဆထားကြတာပါဒီတက်ခတ်မှုတွေနဲ့ပတ်သက်လို့တော့အစ္စရေးစစ်တပ်ကတစုံတရာမှတ်ချက်ပေးပြောဆိုတာမျိုးတော့မရှိပါဘူး2009ခုနှစ်တုန်းကတက်ခတ်မှုမှာတော့လည်းအစ္စရေးရဲ့လက်ချက်လို့အများကကြေကြေပြန့်ပြန့်ယုံကြည်ထားခဲ့ကြရင်ပဲလေအခုချိန်ကျမှသာတရားဝင်ထုတ်ဖော်ပြောဆိုခဲ့တာလည်းဖြစ်ပါတယ်
ဖိလစ်ပိုင်နိုင်ငံမှာတော့ဘတ်စကာတစီကြောင်းနယ်ကြီးတဲ့လမ်းချော်ကျသွားတာမျိုးလူပေါင်း19ဦးသေဆုံးပြီးနောက်ထပ်18ဦးဒဏ်ရာရသွားခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာတောင်ဘက်ပိုင်းက Occidental Mindoro ပြည်နယ်အတွင်းလမ်းပြင်နေစဲတောင်ဆင်းလမ်းမှာတောင်ဆောင်လမ်းဖေးအကာရံတွေကိုဝင်တိုက်ပြီးမနီညဘက်ပိုင်းကပဲပေ90မြင့်နဲ့6ထက်ဒီခီးတဲ့ဘတ်စကာကူးလို့ထိုးကျသွားခဲ့တာပါ။မနီလာကိုဥတီမာရတဲ့ဒီဘတ်စကာ6ထက်ချော်ချမှုကြောင့်သေဆုံးခဲ့ရသူတွေမှာ driver လည်းပါသွားပြီးဒဏ်ရာရသူအများစုကတော့ကလေးတွေဖြစ်တယ်လို့ရဲကထုတ်ပြောခဲ့ပါတယ်။ကားပစ္စည်းတစ်ခုခုပြတ်လို့ driver အနေနဲ့အခုလိုအရှိန်မထိနိုင်ပဲကြောက်ကမ်းပါတဲ့ကျသွားတာဟုတ်မဟုတ်ကိုတော့ဆက်လက်စုံစမ်းနေကြဆဲဖြစ်ပါတယ်ခင်ဗျာ
။ကွန်လူနဲ့ကိုဝင်းမင်းတို့ကသတင်းလေးကိုကြီးညာပေးခဲ့ကြတာပါ။အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ဒီမနက်ကပဲရာထူးကနေနှုတ်ထွက်လိုက်တဲ့နိုင်ငံတော်သမ္မတဦးထင်ကျော်ရဲ့လှုပ်ဆောင်မှုပေါ်သုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်။တောင်ကနေနားယူသွားတဲ့သမ္မတဦးထင်ကျော်ဟာရုပ်သေးဂုံတူးဆောင်သမ္မတလို့သတ်မှတ်မှုတွေရှိပေမဲ့လည်းသမ္မတကြီးဟာသမ္မတရာထူးဆိုတဲ့အချိန်ဝါနဲ့ထိုက်တန်တဲ့သူဆိုတာကိုတော့အများကလက်ခံခဲ့ကြပါဗျ။သမ္မတဦးထင်ကျော်နှစ်နှစ်တာကာလအတွင်းတာဝန်ယူဆောင်ရွက်ခဲ့တဲ့အပေါ်နိုင်ငံရေးနဲ့အလွှာပေါင်းစုံကသုံးသက်ထင်မြင်ချက်တွေကိုတော့မမေခါကစုံစမ်းမေးမြန်းပြီးသတင်းပေးပို့ထားပါဗျ
။ကနဝင်းစာရေးဆရာကြီးမင်းတူဝင်းရဲ့တာတူးဖြစ်တဲ့သမ္မတကြီးဦးထင်ကျော်ဟာစာပေလောကမှာဒလဘန်းဆိုတဲ့အမည်နဲ့စာရေးသားခဲ့သူတူပါစီဝါရေး IT ပညာရပ်တွေမှာထူးချွန်သူတဦးလည်းဖြစ်ပါတယ်လူမှုရေးနယ်ပယ်မှာလည်းဒေါခင်ကြီးဖောင်ဒေးရှင်းနဲ့အတူလူသိများခဲ့သူတဦးဆိုလည်းမမှားပါဘူးဤဆက်သူတော်တော်များများနဲ့နိုင်ငံရေးအတိုင်းဝိုင်းထဲမှာတော့သူဟာအနေအေးသူစိတ်တဘောထားဖြူစင်သူစေတနာကောင်းသူဘတ်ဆောင်ထူးချွန်သူလို့နာမည်ရခဲ့ပေမဲ့နိုင်ငံတော်သမ္မတတာဝန်ထမ်းဆောင်ခဲ့တဲ့နှစ်နှစ်တာကာလမှာတော့ဒီလိုထူးချွန်သူရဲ့အားထုတ်ကြိုးပမ်းလှုပ်ဆောင်နိုင်ခဲ့မှုတွေကိုပြည်သူတွေကခံစားခွင့်မရခဲ့ဘူးလို့သမ္မတကြီးရဲ့နှစ်နှစ်တာလှုပ်ဆောင်ချက်တွေအပေါ်သုံးသပ်မှုတွေရှိခဲ့ပါတယ်။ရခိုင်မျိုးသားပါတီကအထွေထွေအတွင်ရေးမှုဦးထွန်းအောင်ကျော်ကတော့သမ္မတကြီးဟာစိတ်တဘောထားဖြူသူစေတနာကောင်းသူတဦးဖြစ်ပေမဲ့ရုပ်သေးဂုံတူးဆောင်သမ္မတသာဖြစ်ခဲ့တယ်လို့ဆိုလိုက်ပါတယ်
။ပုဂ္ဂိုလ်ရေးရိုးသားမှုသူရဲ့ပုဂ္ဂိုလ်ရေးဟိုထက်မြက်မှုတွေပညာတော်မှုတွေကိုကျွန်တော်တို့ယုံမှတ်ကြရမရှိဘူးအရင်တော့ကျွန်တော်တို့သမဏဦးဆိုင်ရှိတိုက်တို့သမဏမောင်ဝင်းမောင်တို့ရှိခဲ့တဲ့ဘာအနာမမရှိတဲ့သမဏကြီးပေါ့ခင်ဗျာ
ဒီတော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကအထွေထွေတွင်ရင်မူဒေါက်တာနန္ဒာလှမြင့်ကတော့
သမဏကြီးဦးတင်ကျော်ကဟိုယူသားတယ်အေဂျင့်တယ်သဘောထားပြေးသွားတယ်ပေါ့နော်သူကောင်းတယောက်အနေနဲ့ကျွန်တော်တို့ဒီပေါ်မှာဒေသသွားတယ်တမ်းမဲ့တကယ်နဲ့နိုင်ငံရဲ့အကြောင်းလေးမှာတော့သူကအဓိကပုံကမူအဓိကပုံကတော့အောင်လန်းစုကြည်သူရဲ့သဘလက်တက်နှစ်နှစ်ကာလမှာတော့သူရဲ့လုံခြုံချက်မရှိလို့ပဲဒီလိုပဲပြောရမှာပါဝါရှင်းရင်းသဘောမျိုးပေါ့လူကြီးကရင်ရှိတဲ့တမန်တယောက်တာဝန်ပြီးပြီးတော့မှတကယ်အချို့တာဝန်တွေခွဲဝေထမ်းဆောင်ခဲ့မယ်ဆိုရင်တော့ပို့ပြီးတော့လည်းလှိမ့်လိမ့်မြန်မြန်နဲ့တိုးတက်မှုဖြစ်လာနိုင်တယ်
ရှမ်းမြို့သားဒီမိုကရေစီအဖွဲ့ချုပ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဆိုင်တီဟကျော်ကလည်းတမနာကြီးဟာတာဝန်ယူခဲ့စဉ်ကာလအတွင်းထင်သလောက်တိုင်းပြည်အပေါ်လှုပ်ပေးနိုင်စွမ်းမရခဲ့ဘူးလို့ဆိုလိုက်ပါတယ
်တကယ်တမနာကလှုပ်ခဲ့တဲ့ကိစ္စဆိုတော့ကျွန်တော်တို့မြင်တာတစ်ခုပဲရှိကလေးစာပြီးကိစ္စလေးတစ်ခုပဲတွေ့ရပါတယ်တကယ်ထူးထူးခြားခြားဆောင်ရွက်တော်နိုင်တာမတွေ့ရပါဘူးအရှင်းဆုံးပြောရရင်တော့ရုပ်ပြတမနာအနည်းလောက်ပဲတွေ့နေရပါဖြစ်ပါတယ်
မြန်မာနိုင်ငံရေးကိုစိတ်ဝင်စားတဲ့ပြည်သူတဦးဖြစ်တဲ့ကိုသက်စင်ကတော့
သမ္မတကြီးရဲ့သမ္မတနဲ့ထိုက်တန်တဲ့လူဖြစ်ပေမဲ့သမ္မတနဲ့ထိုက်တန်တဲ့လုပ်ငန်းတွေတော့တည်ဆည်ရလုပ်ပိုင်ခွင့်မရခဲ့ဘူးဆိုတော့ဒါကြောင့်အလုံးသိပါတော့နော်သမ္မတကဘာကြီးလုပ်ခဲ့လဲဆိုတာကျွန်တော်တို့ဒီအချိန်မှာဘာမှတော့သိသိသာဆင်းရဲရှာတော့မရှိပေမဲ့သမ္မတကပြည်သူဖြစ်တဲ့သမ္မတတယောက်ဖြစ်တယ်နှုတ်ထွက်သွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အလုံးကလည်းစိတ်မကောင်းဖြစ်နေ
နိုင်ငံတော်သမ္မတဦးထင်ကျော်ဟာလက်ရှိအလုပ်တာဝန်ကနေအနားယူလိုတာကြောင့်သမ္မတရာထူးကနေနှုတ်ထွက်ကြောင်းဒီကနေ့မနက်ပိုင်းမှာနိုင်ငံတော်သမ္မတရုံးကနေထုတ်ပြန်ကြေညာလိုက်တာကြောင့်မကြခင်သမ္မတတဲ့ရွေးတော်မှာဖြစ်ပါတယ်။ပြည်သူတွေကြားမှာသမ္မတအတဲ့ဘသူဆက်ခံမလဲဆိုတာစိတ်ဝင်စားနေချိန်မှာပဲပြည်သူလွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကလက်ရှိတာဝန်ကနေနှုတ်ထွက်ကြောင်းထွက်ပေါ်လာခဲ့ပါတယ်။နိုင်ငံရေးလေးလာသူတွေကတော့ဦးဝင်းမြင့်ဟာသမ္မတဖြစ်လာနိုင်ွယ်ရှိတယ်လို့တုံ့တက်မှုတွေရှိနေပါတယ်။ဒီလိုသုံးသပ်မှုတွေကြာမှာပြည်သူတဦးဖြစ်တဲ့ကိုသက်စင်ကတော့နောက်တက်လာမဲ့သမရနဲ့ပတ်သက်လို့သူ့မျှော်လင့်ချက်ကိုအခုလိုပြောဆိုလိုက်ပါတယ်
။မြို့နိုင်ငံရဲ့အဓိကထုတ်ထိပ်ကနိုင်ငံတော်သမရပေါ့နော်
တော့နမောနိုင်ငံတော်တမန်ဆိုနိုင်ငံတော်နဲ့ပတ်သက်တဲ့အရေးယာကိစ္စအားလုံးတမန်ကစီမံခန့်ခွဲပြီးတော့ဟောမယ်ပေါ့နော်အဲ့လိုလှုပ်ဆောင်နိုင်တဲ့တမန်မျိုးကျွန်တော်နိုင်ငံမှာဖြစ်နိုင်မယ်လို့ကျွန်တော်မထင်ဘူးအဲ့တော့မို့နိုင်ငံတကာမှာရောအာဆီယံနဲ့မှာရောအောက်ကျောင်းတော့ဖြစ်နေတဲ့နိုင်ငံနေပြီးတော့ဆွဲတင်နိုင်တဲ့အရေးချင်းရှိတဲ့တမန်မျိုးကျွန်တော်လိုချင်ပါတယ
်တမန်ဦးထင်ကျော်ယာရုကနေအနားယူသွားတာဟာကျမ်းမာရေးမကောင်းတာကြောင့်လို့ပဲအများကယူဆထားကြပေမဲ့ဘာကြောင့်လဲဆိုတာကိုတော့တရားဝင်ထုတ်ပြန်တာမျိုးမရှိသေးပါဘူးလစ်လက်နေတဲ့တမန်နေရာမှာဖွဲ့စည်းပုံအရာဒုတိယတမန်ဖြစ်သူဦးမြင့်ဆွေကယာယီတာဝန်ယူရမှာဖြစ်ပြီးမကြခင်တမန်တည်ရွေးချယ်သွားမှာဖြစ်ပါတယ်ရှင်
မမေခသတင်းပေးပို့ထားတာဖြစ်ပါတယ်တစ်ဆက်ထဲမှာပဲဦးထင်ကျော်တမန်ယာရုကနေနှုတ်ထွက်မှုကမြမနိုင်ငံရေးပေါ်ဘလောက်တက်ရောက်မှုရှိမလဲဆိုတာကိုကြည့်ကြအောင်ပါနိုင်ငံတော်သမ္မတဦးထင်ကျော်ဟာလက်ရှိအလုပ်တာဝန်ကနေအနားယူလိုတာကြောင့်သမ္မတရာထူးကနေနှုတ်ထွက်တဲ့အကြောင်းဒီကနေ့မနက်မှာပဲနိုင်ငံတော်သမ္မတရုံးကနေထုတ်ပြန်ကြေညာလိုက်ပါတယ်။ပြည်သူ့ချားမှာသမ္မတအသည့်ဘသူစက်ခံမလဲဆိုတာကိုစိတ်ဝင်စားနေချိန်မှာပဲပြည်အောင်စုလွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကလက်ရှိတာဝန်ကနေနှုတ်ထွက်ကြောင်းထွက်ပေါ်လာပါတယ်။နိုင်ငံရေးလေလာသူတွေကတော့ဦးဝင်းမြင့်ဟာသမ္မတဖြစ်လာနိုင်ွယ်ရှိတဲ့အကြောင်းသုံးသပ်ကြပြီးတော့ဒီအပြောင်းလဲဟာမြမနိုင်ငံရေးမှာဘလို့တက်ရောက်မှုတွေရှိလာနိုင်ပါသလဲ။ပြည်စုံကတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ကာလအတော်ကြာကလေးကကျမရေယူရင်းတယ်လို့သတင်းတွေထွက်ပေါ်ခဲ့တဲ့နိုင်ငံတော်သမ္မတဦးထင်ကျော်ဟာဒီကနေ့မနက်မှာပဲနှုတ်ထွက်လိုက်တာဖြစ်ပါတယ်ဦးထင်ကျော်နှုတ်ထွက်ကြောင်းကိုသမ္မတရုံးကထုတ်ပြန်ရမှာလက်ရှိအလုပ်တာဝန်ကအနားယူလိုတာကြောင့်လို့ဖော်ပြပြီးဖွဲ့စည်းပုံအခြေခံဥပဒေပုံမှန်83ပုံမှန်ခွဲခအရာလစ်လက်သွားတဲ့နိုင်ငံတော်သမ္မတရာထူးကိုအလုပ်လုပ်ရက်9ရက်အတွင်းဖြည့်ဆွတ်နိုင်ရေးအတွက်လည်းဆက်လက်ဆောင်ရွက်သွားမယ်လို့ထုတ်ပြန်ထားပါတယ်နိုင်ငံတော်သမ္မတနှုတ်ထွက်ကြောင်းသတင်းထုတ်ပြန်ပြီးမကြာခင်မှာပဲလက်ရှိကျင်းပနေတဲ့ပြည်သူ့လွှတ်တော်အစည်းအဝေးမှာပြည်သူ့လွှတ်တော်ဒုဥက္ကဋ္ဌဦးတီခွန်မြတ်ကပြည်သူ့လွှတ်တော်ဥက္ကဋ္ဌနှုတ်ထွက်ကြောင်းကိုအခုလိုကြေညာခဲ့ပါတယ
်လွှတ်တော်ကိုယ်စားလှယ်များခင်ဗျာဒီနေ့အစည်းအဝေးမှာလွှတ်တော်ကိုယ်စားလှယ်များကိုအတိအပြည့်ရရှိပါတယ်ပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်တာမွေမဲဆန္ဒနယ်ကလွှတ်တော်ဥက္ကဋ္ဌတာဝန်မှနှုတ်ထွက်ကြောင်း2018ခုနှစ်မလ23ရက်ရက်စွဲဖြင့်လက်မှတ်ရေးထိုးတင်ပြလာပါတယ်
။ဦးတီခွန်မြတ်ကဦးဝင်းမြင့်ရဲ့နှုတ်ထွက်စာကိုဖတ်ကြားပြခဲ့တယ်လို့လစ်လက်သွားတဲ့လွှတ်တော်ဥက္ကဋ္ဌနေရာကိုလှုပ်ထုံးလုံနီးနဲ့အညီရွေးချယ်သွားမယ်လို့ပြောကြားပြီးလွှတ်တော်အစည်းအဝေးကိုရန်နာခဲ့ပါတယ်။နိုင်ငံတော်သမ္မတနှုတ်ထွက်ကြောင်းကြေညာပြီးချိန်မှာပဲပြည်သူ့လွှတ်တော်ဥက္ကဋ္ဌနှုတ်ထွက်လိုက်တဲ့အတွက်နိုင်ငံရေးလေလာသူတွေကနောက်ဆက်ခံမဲ့သမ္မတဟာဦးဝင်းမြင့်ဖြစ်နိုင်ကြောင်းသုံးသပ်နေကြပါတယ်။
ဒီလိုလည်းမဒီပရောဂျက်ရဲ့အထင်အကားဆောင်နေနဲ့90ခုစလုံးနဲ့မကြီးတာဆိုပြီးဝင်နေရှိမှာပေါ့နော်။ဆိုတော့ဟိုဝင်းထိန်ဆိုမြင့်မောင်ဝင်းနေနော်ဒီမှုဖွဲ့တယ်မှာပေါ့နော်။ဟောဒီကစားဦးညာဝင်းဆောင်ဝန်တာရှိမှာပေါ့လေ။ဒီမှုဖွဲ့တယ်ကြည့်လိုက်လို့ရှိရင်ဒီစနစ်ထဲမှာအတွေ့အကြုံရှိခဲ့တဲ့လူတွေတဲကပြောက်ကြည့်မယ်ဆိုရင်တော့အဲဆောင်ဝင်းကအတိတ်တော်ဆုံးဖြစ်တာပေါ့နော်။ဆောင်ဝင်းကိုနောက်ချင်းနေဆိုချင်းနိုင်ကြီးဒါအများဆုံးပါပဲ
ဒါကတော့နိုင်ငံရေးလေလာသူတင်းပေါ်မဂဇင်းအယ်ဒီတာဟောင်းဦးတမောင်တန်းကသုံးသပ်တာပါအခြားနိုင်ငံရေးလေလာသုံးသပ်သူတဦးဖြစ်တဲ့ဒေါက်တာရံမျိုးသိန်းကလည်းသူ့အမြင်ကိုအခုလိုပြောပါတယ
်ဟိုဦးဝင်းမြင့်ဟာလက်ရှိဟိုမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီရဲ့အတွင်းမှုဖွဲ့ဝင်တူလည်းဖြစ်တယ်ပေါ့လေနောက်ပြီးတော့လက်ရှိဒီလွတ်တော်ဥက္ကဋ္ဌတူလည်းဖြစ်တဲ့အခါကျတော့ဒါသူလွတ်တော်ဥက္ကဋ္ဌတာဝန်ကလည်းနှုတ်ထွက်တယ်ဆိုကြတဲ့ကောဒါဟာတော့သမ္မတရွေးကောက်ခံမှုအတွက် UTP နှုတ်ထွက်တာလို့ယူဆလို့ရပါတယ်
။ဦးဝင်းမြင့်အနေနဲ့ပြည်သူ့လွတ်တော်ဥက္ကဋ္ဌအဖြစ်ဆောင်ရွက်စဉ်မှာတခါတရံတင်းတင်းမာမာပြက်ပြက်သားသားဆောင်ရွက်တတ်တာကြောင့်သမ္မတဖြစ်လာရင်အရက်ဘက်စစ်ဘက်ဆက်ဆံရေးအပေါ်မှာတစုံတရာတက်ရောက်နိုင်မလားဆိုတဲ့ဝေဖန်တာတွေလည်းရှိနေပါတယ်။ဒီအပေါ်မှာတော့ဦးတင်မောင်တန်းကအခုလိုတုံ့တက်ပါတယ
်။သမ္မတနဲ့ဆက်ဆံရေးကအဓိကလုပ်နေတာကတော့တော်ဆန်းစုကြည်ပဲဖြစ်တယ်လို့ဖြစ်တယ်။ဦးမြင့်ကတော့သမ္မတဖြစ်လာမယ်ဆိုရင်အစိုးရကိစ္စတွေပါပဲအဓိကဖြစ်လို့ပြောလို့ဖြစ်တယ်။ဆိုတော့ကျောင်းကြီးကဆက်တဲ့မြင့်နဲ့ပြောရဆိုတာလုပ်တတ်တယ်။အလုပ်လုပ်တဲ့နေရာမှာတော်တော်ဆင်းကြတယ်လို့သိကြတယ်ပေါ့နော်။အပြီးထဲမှာအဲ့ဒီအကြီးသေးတွေအားလုံးကိုအစိုးရအဖွဲ့အတွင်းထဲမှာယူလာပြီးတော့ပြည်ပြည်ပြောင်းလဲလုပ်မယ်ဆိုလို့ရှိရင်မကြခဏဆိုလို့ဒီကြားထဲမှာဝေဖန်နေကြတဲ့အကြောင်းလေးတစ်ခုညာဖြစ်မလားဆိုတဲ့မှတ်စာချက်တွေကိုလည်းကျောင်းကြီးကဥဆောင်သွားနိုင်တဲ့ဒီလိုဖြစ်တယ်လို့ကျွန်တော်တို့အဲ့လိုထင်တယ
်။ဒေါက်တာရံမျိုးသိန်းကလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ရက်ဖက်စစ်ဖက်ဆက်ဆံရေးအပေါ်လေးထားဆောင်ရွက်နေတာကြောင့်ကြီးကြီးမားမားစိုးရိမ်မှုမရှိကြောင်းပြောပါတယ်။တစ်ဆက်ထဲမှာပဲသမ္မတအသည့်အဖြစ်ရွေးခန့်ရဖို့ရှိတဲ့ဦးဝင်းမြင့်အပေါ်မျှော်လင့်ချက်ကိုအခုလိုဆက်ပြောပါတယ်
။ကျွန်တော်အမြင်ကတော့ပေါ့လေဒ တကယ်လို့ဒီဥွင့်မြင့်အနေနဲ့နိုင်ငံရဲ့စီးပွားရေးပိုင်းပေါ့နော်စီးပွားရေးဒီပြုပြင်ပြောင်းလဲရေးပိုင်းနောက်အဂရိလိုက်ဆောင်တိုက်ချက်ရေးအပိုင်းအဲ့ဒီအပိုင်းကဏ္ဍတွေကိုဟိုဖြစ်ဖြစ်ရောက်ရောက်နေပေါ့လေတိတိကျကျတင်းတင်းကျပ်ကျပ်ဆောင်ရွက်လာနိုင်မယ်ဆိုရင်တော့ဒါပို့ပြီးတော့ကောင်းတဲ့အလားအလာတွေမြင်တွေ့ရနိုင်တယ်လို့မြင်ပါတယ်
သမရအဖြစ်ရွေးခန့်ရပွဲရှိတယ်လို့သတင်းထွက်ပေါ်နေသူဦးဝင်းမြင့်ဟာ1990ပြည့်ရွေးကောက်ပွဲမှာလွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်ခံခဲ့ရသူဖြစ်တယ်လို့2012ခုနှစ်ဂျာပြတ်ရွေးကောက်ပွဲမှာလည်းပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်ခံခဲ့ရသူဖြစ်ပါတယ်။နိုင်ငံတော်သမရဦးထင်ကျော်ရာဒူးကနေအားယူသွားတာဟာကျမ်းမာရေးမကောင်းတာကြောင့်လို့အများကယူဆထားပေမဲ့ဘာကြောင့်ဆိုတာကိုတရားဝင်ထုတ်ပြန်တာမရှိသေးပါဘူး။လက်လက်နေတဲ့သမရနေရာမှာဖွဲ့စည်းပုံအရဒုတိယသမရဖြစ်တဲ့ဦးမြင့်စွေကယာယီတာဝန်ယူရမှာဖြစ်ပြီးသူဟာနိုင်ငံခြားခီးစဉ်ကနေဒီကနေ့ညနေပိုင်းမှာပြန်လည်ရောက်ရှိပွဲရှိပါတယ်
။ကုမှုစော်တင်ဆက်ပေးထားတာဖြစ်ပါတယ်။ခုတစ်ခါမှာတော့ရှမ်းပြည်တိုက်ပွဲတွေရဲ့နောက်ဆုံးရအခြေအနေကိုတင်ဆက်ပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းနံပါတ်2ကြောင်မဲဒီဘောမြို့နယ်တွေဘက်မှာရှမ်းတောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA နဲ့တအောင်းပလောင် TNLA တပ်ဖွဲ့တွေကြတိုက်ပွဲပြင်းထန်စွာဖြစ်ပွားနေစေဖြစ်ပြီးတော့ဒေသခံကြေးရွာသားတွေကစစ်ဘေးလွတ်ရာကိုတိမ်းရှောင်နေရတဲ့အခြေအနေမှာရှိနေပါတယ်။နံပါတ်2မြို့နယ်ထဲမှာဖြစ်ပွားတဲ့တိုက်ပွဲမှာစစ်လေရေအကူတုံးပြီးတော့တိုက်ခိုက်ခဲ့တဲ့အထိပြင်းထန်တယ်လို့လည်းပြောကြပါတယ်။ဒီအခြေအနေပြည်စုံကိုတော့ Time Chase Site View မြန်မာပိုင်းသတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းနံပါတ်2မြို့နယ်ထဲမှာတန်းပလောင်စပ်ဖွဲ့နဲ့မြမစပ်မတော်တောင်ပိုင်းရှမ်းပြည်စပ်မတော်ပူပေါင်းစပ်ဖွဲ့တို့အကြားတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေတာပါ။မနေ့ကနံပါတ်2မြို့နယ်မန်ဆန်ထက်ပတ်နှန့်ကောင်ကုန်းဒီတိုက်ပွဲဖြစ်ပွားမှုကတော့မန်ဆန်သီရခန်ဆိုင်းလိန်ခန်းကအခုလိုပြောပါရတယ်
။စတုံးလုံးတိုင်းတိုင်းပေါ်ကိုမနေ့တော့ရဒီကနေ့မနေ့ထိပေါ်အတန်တွေတော့ကြားနေရတယ်လို့မန်ဆန်ရဲ့အနောက်ဘက်အေးမယာကွာလောက်မှာရှိတဲ့ရွာမှာလည်းအဲ့ဒီ area တွေမှာပေါ့သူတို့ဖြစ်ကြတာအခု၃ဖွဲ့ဆိုင်ပေါ့အစိုးရရဲ့ RPSF ရဲ့ TNLA ပါတဲ့မာမေးဖွဲ့ပေါ့ဒီ၃ဖွဲ့ဆိုင်တို့ဖြစ်နေတယ်မနေ့တော့တော့တိုက်ရဟိုက်ရင်လားအဲ့ဒါနဲ့နောက်တော့နှခါပေါ့ဒါပြီးတော့ဖြစ်တာဟိုနေ့လည်း၂နာရီလောက်မှတစ်ခါညနေ၄နာရီကျော်၅နာရီလောက်မှတစ်ခါသူတို့လာပြည့်ရွာတဲ့အဆင့်ရှိတယ်ပေါ့
မနေ့ကမန်ဆန်ထက်ပတ်နှန့်တောင်ကုန်းဒီတိုက်ပွဲဖြစ်ပွားမှုကြောင့်ဒေသခံရွာသားတွေရက်ရွာကနေတိမ်းရှောင်နေရတဲ့အခြေအနေကိုတော့မန်ဆန်ဒေသခံဆိုင်းလိန်ခန်းကအခုလိုဆက်ပြောပါတယ
်။မနေ့တော့ဖြစ်သွားတဲ့ဟာမှာကြီးရွာကစုစုပေါင်း300ရှောင်တာကိုတွေ့ရတယ်ခင်ဗျ။နှမျိုးမူနဲ့နှန့်တောင်ကုန်းကသူတို့အဲ့ဒီမှာရှိတဲ့ကော်ရခါလူမျိုးပေါ့ကော်ရခါဘုရားကျောင်းကိုရှောင်တယ်ခင်ဗျ။လူကြီးက88ဦးရှောင်းတယ်ခင်ဗျာနောက်တော့ပန်ဆော့ရှမ်းရွာနေပြီးတော့မိုင်းမှုကြီးရွာကိုရှောင်းတာခင်ဗျာအဲ့ဒါကအိမ်တော်စု24စုလူကြီးက94ယောက်ဒီရွာ3ယောက်ကိုပေါင်းလိုက်မယ်ဆိုရင်လူကြီးက182ယောက်ဖြစ်တယ်ခင်ဗျာ
မနေ့ကနဲ့ဒီကနေ့ထိနံပါတ်မြို့နယ်မှာတိုက်ပွဲဖြစ်ပွားနေစေဖြစ်ပြီးနံပါတ်မြို့နယ်နှတ်တန်ကုန်းနီးတဲ့ဘက်မှာတမ်းပလောင်သောက်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်သမတော်သောက်ဖွဲ့တို့စိုက်ပွဲဖြစ်ပွားနေစဉ်မှာတမတော်ဘက်ကလက်နက်ကြီးတွေနဲ့ပြေခတ်မှုတွေပြုလုပ်ခဲ့တယ်လို့စစ်လေရင်နဲ့လည်းတိုက်ခိုက်မှုတွေပြုလုပ်ခဲ့တယ်လို့ DNLA ပြန်ကြားရေးရာရှိပူမှုတိုင်ကျော်ကပြောပါရယ
်မင်းကတော့ငမ်ဒီတို့မှာဒီလိုနဲ့အဖေရတဲ့ပုံရှိတယ်ဒီမှာတမတော်ကအဲ့မင်းရှိမှလောကလေးစေနိုင်ကိုဆက်တူလိုက်ဒီငမ်ဒီဘက်ကလည်းဒီလိုရှိတဲ့အဲ့အချောင်းလက်နက်ကြီးအလုံးတစ်စိကျော်ပြပစ်ခတ်တယ်ညနေရောက်တော့ရရင်လည်းဒီလက်ပစ်ခတ်မှုရှိတယ်ဒီလူတွေချစ်တယ်ရှိမှရှိတော့ဒါလည်းလုပ်ရတယ်
ဒီရက်ပိုင်းမှာကြောက်မဲစီပေါ်နံမတူစတဲ့မြို့တွေမှာတိုက်ပွဲပြင်းထန်စွာဖြစ်ပွားနေပေမဲ့အစိခိုက်အခြေအနေကိုတော့အတိမပြုတ်နိုင်သေးဘူးလို့သူကဆိုပါတယ်။ဒီလ10ရက်နေ့မှာဖြစ်ပွားခဲ့တဲ့တမ်းပလောင်သက်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်သက်မတော်သက်ဖွဲ့တို့အကြားတိုက်ပွဲကြောင့်နှံ့ပိုင်ရွာ၊ပိန်ခေါင်းရွာ၊စုမုံးရွာ၊ကြောက်တောင်ရွာစတဲ့ဒေသခံလျာကျော်ဟာမန်ဆန်ကျေးရွာဖရာကုန်းကျောင်းနဲ့ရွှေစကဝါမြောက်ကျောင်းမှာစစ်ဘေးခုလုံနေရဆဲလည်းဖြစ်ပါတယ်။အလားတူကြောက်မဲမြို့နယ်သော့ဖယ်ကျေးရွာမှာတောင်ပိုင်းရှမ်းပြည်သက်မတော် RCSSSA နဲ့တမ်းပလောင်သက်ဖွဲ့ TNL တို့အကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်ဒေသခံရွာသားတွေဆက်ပြေးသိမ်းရှောင်နေရဆဲလို့ကြောင်မဲမြို့စီဝိဒလူမှုကူညီရေးသင်းတာဝန်ခံဦးတင်မောင်သိန်းကအခုလိုပြောပါရစေ။
တိုက်ပွဲကတော့မရေကြီးဖြစ်နေကြပါလား။ဒေသခံတွေကချွတ်လို့မရသေးဘူး။အဲဒီတွေကနေပြီးတော့ဖေရွာကဒုံးစင်းနဲ့တယောက်ကရွာနေကုတ်ကြတာကမနေ့ကမိုင်းတော်တူတယောက်သွားတယ်။ကျွန်တော်ပဲမနေ့ညနေတော့ချိုးလာတယ်။ကြောင်မဲအောင်မီတိုင်ကပုံကြောင်ဖြစ်ရှာဆောင်ရောက်ပါလိမ့်မယ်။
အလားတူဒီဘောမျိုးနဲ့တွင်နှစ်ဖက်သက်ပွက်တို့အကြားစစ်ရေးပဋိပက္ခအခြေအနေကြောင့်မန်လွယ်ကျေးရွာသားတရာလောက်ဒီဘောမျိုးပေါ်မှာဒီကနေ့စစ်ဘေးသိမ်းရှောင်ရောက်ရှိနေတယ်လို့ Nazi Macha Prahida Tipo Tawan Khan ku myo ga pyo ba de
Bo jo di phaya yi na ni taw do tu lu yi dia ni ba ku ja ba yi man le ya bo tu lu ye man le ya ma di RC ga tu lu di ma tat la thai ne lo na tat la thai ne chin ma di ma nat bu tu lu ko sao pai ne ta bo
pi ga de ma la sa ya ni ga ni sa pi lo taw mai sha mi sa ma ro RC SS SS ne taw ma long ti ya ne le taw phwe lo cha tai phwe sa tin la khe bi di ni si sat le phit bwa ni se phit ba de Dilu phit de tai pwa chao sip phit pwa ya de da ywa ra 1500 jo ha chao mae ti bo na ma tu la shu sa de myu de ma sip be tain chao ni ya de lo le dukha de ku nyi pe yi committee win ni ga pyo ba de khmyar
ku nai ku yin tadin pe pwa tha chi ba de khu ta ka ma ro american pyan su myu ro washington dc ga nwe u cherry ban pwa ro chao ngo tin set pe chin ma de akhu so nwe u ya de yaw tai ma thong ne taung ne chi ye ka ba le khi de re ga cherry ban pwa ro ko sin nwe bo washington dc myu ro ko yaw la de cha ba de ချန်အေးစေကာလာမှာရှင်တန်နိုင်တဲ့ချယ်ရီပန်ဖူးလေးတွေကအပင်တိုင်းမှာထွက်ပေါ်လာစားပြုနေပေမဲ့အပွင့်ပင့်ပွတ်တက်တော့အနှွေးတက်ရဖို့လိုအပ်နေပါသေးတယ်။နှွေးဦးရသည်ရဲ့အပူချင်းကအေးတလဲနှွေးတလဲဖြစ်နေသေးတာကြောင့်ဘယ်ချိန်မှပန်းစုံပွင့်မယ်ဆိုတာကတော့အမြဲတမ်းခံမှန်းဖို့ခက်နေတတ်ကြပါသေး။ View သတင်းတော့ Debra Blog ကဒီနှစ်မှာတော့ခါတိုင်းနှစ်တွေထက်နည်းနည်းဆော့ပြီးတော့ပန်းတွေပွင့်လာနိုင်တယ်လို့ပြောထားတဲ့အကြောင်းမက်ခွာညိုကဆက်ပြီးတော့တင်ဆက်ထားပါသေး။
ထောင်နဲ့ချီတဲ့ချယ်ရီပင်တွေတန်းစီစိုက်ထားတဲ့ Tidal Basin လို့ခေါ်တဲ့ဝါရှင်တန်မြို့တော်ကရေကန်ကြီးပေးမှာမကြခင်ချယ်ရီပန်းတွေလှိုင်လှိုင်ပွင့်လာတော့မှဖြစ်ပေမဲ့အပွင့်ဆုံးအကုန်လှဖို့တော့ရာသီပေါ်မှာမူတည်ပါတယ်။1912ခုနှစ်ကချယ်ရီပင်တွေစပြီးစိုက်ပျိုးခဲ့ခြင်းကစလို့မတ်လ15ရက်ကစပြီး AB 18ရက်အတွင်းချယ်ရီပန်းတွေပွင့်လေရှိပေမဲ့ရာသီပေါ်မူတည်ပြီးပန်းတွေစောစောပွင့်တတ်ကြောင်းမိုးစလပညာရှင်အင်္ဂလာပရစ်ကပြောပါတယ
် See that they are coming out earlier than they used to but also in the data
အရင်ကပွင့်ချိန်ထက်ပိုပြီးစောပွင့်မယ်ဆိုတာမြင်နေရတယ်လို့အရင်ကအချက်လက်တွေအရလည်းပဲစောပွင့်မယ်ဆိုတာခံမှန်းနိုင်ပါတယ်အရင်နှစ်ပွင့်ရက်က April 4ရက်ဝင်းကျင်မှာပါအခုနှစ်ကတော့ March 31ရက်လောက်မှာပွင့်လာဖို့များပါတယ
်ပန်းဥယျာဉ်များဌာနကတော့ဒီနှစ်ပန်းတွေဟာမေလလယ်လောက်မှာပွင့်မယ်လို့အစောပိုင်းမှာခန့်မှန်းပါတယ်ဒါပေမဲ့မက်လာတဲ့မှာအချိန်ခါမဟုတ်အေးချိန်လွန်ခဲ့တာကြောင့်ချယ်ရီပန်းဘူးတွေကြီးထွားနှုန်းနေနေတဲ့အတွက်ပန်းပွင့်ချိန်ခန့်မှန်းချက်ကိုမက်လာ29 31ရက်အတွင်းဆိုပြီးတော့ပြင်ဆင်သတ်မှတ်လိုက်ပါတယ်။ပန်းတွေလှိုင်းလှိုင်းပွင့်မှုကတော့အေဗီလာအစလောက်မှဖြစ်ဖို့များတယ်လို့ Miss Press ကယူဆပါတယ
်။ They just need a couple warm days in a row. It's just a matter of whether we're going to get that.
တည့်နေလောက်60 degree Fahrenheit လောက်ထိပူဖို့လိုတာပါဒီလမကုန်ခင်လောက်အဲ့ဒီအနှွေးတက်ရာခေါင်းရနိုင်ပါတယ်ဒါပေမဲ့နောက်တစ်ကြော့ပြန်ပြီးအေးလာဖို့လည်းရှိနေပြန်ပါတယ်အရန်လာတဲ့အဆင့်ထိပန်းတွေအစွမ်းကုန်ပွင့်ဖို့အချိန်လောက်လိမ့်မယ်လို့တော့မထင်ပါဘူ
းပန်းတွေပွင့်လာပြီဆိုရင်အတော့ကိုကြည့်လို့မဝတဲ့မြင်ကွင်းကိုတွေ့ရမှာပါအဝေးကနေအလှဆုံးမြင်ကွင်းကိုကြည့်ချင်ရင်တော့ငွေကုန်ခံပြီးပူတိုမတ်မြေပေးတစ်လျှောက်အပျော်စီးသင်္ဘောနဲ့ပတ်ပြီးတော့ကြည့်နိုင်ကြပါတယ်ဂျွန်လိုက်ကပိုတိုမတ်မြစ်သင်္ဘောကုမ္ပဏီရဲ့အထွေထွေမန်နေဂျာပါ
There's a lot of tourists that are coming to town but there are a lot of locals that want to beat the traffic by taking a boat ride
ယူကူလာလေကြတဲ့ကမ္ဘာလေခီးတွေအများကြီးရှိတယ်လို့ဒေသခံများပြားကလည်းကားမောင်းရင်လူကူးမြင့်တွေမှာတိတ်တိတ်တိုးနေတဲ့လူတွေနဲ့ရံဖြစ်စကားများနေရတာထက်စာရင်မြေကမ်းလျှောက်သင်္ဘောစီးပြီးတော့ပဲချယ်ရီပန်းကြည့်ကြပါလေ
ပန်းပွင့်ချိန်ဟာအများအားဖြင့်သတင်းနှစ်ပတ်ဝန်းကျင်ကြာရှည်တတ်ပေမဲ့လို့ပြီးခဲ့တဲ့နှစ်ပန်းပွင့်ချိန်ကတော့2ရက်လောက်ပဲရှိခဲ့ပါတယ်ပန်းဥယျာဉ်များဌာနပြောခွင့်ရသူ Mike Litras ကအခုလိုပြောပါတယ
် What you hope for once peak bloom arrives is you hope for some mild temperatures sort of retard that blossoming process to keep
ပန်းနေအစွမ်းကုန်ပွင့်ချိန်အထိရောက်လာဖို့ဆိုရင်မပူလို့မအေးလို့နဲ့ရာသီဖြစ်ဖို့နဲ့ပန်းပွင့်နေတဲ့ကာလမှာဆက်ပြီးတော့အဲ့ဒီအပူချိန်ခက်နှွေးနှွေးရှိနေဖို့ဒါမျှော်လင့်ရမှာပါပဲပွင့်ချက်နုနုလေးတွေကြွေကြမကုန်အောင်လေပြင်းတိုက်တာတွေမိုးတဲကြီးမဲကြီးဝါဒါတွေလည်းမဖြစ်စေချင်ဘူး
အပင်အိုအများစုဟာပြီးခဲ့တဲ့နှစ်တွေအတွင်းသေဆုံးသွားကြပြီဖြစ်ပေမဲ့ကြံနေသေးတဲ့ချယ်ရီပင်အိုတွေကတော့မကြခင်ရက်ပိုင်းအတွင်း106ကြိမ်မြောက်ဝေဝေးဆာဆာဖူးပွင့်လာကြပါတော့မရှင်
။မခွန်ညိုတင်ဆက်ပေးထားတာဖြစ်ပါတယ်။ VOA ရဲ့ဗုဒ္ဓဦးနေညပိုင်းစီစဉ်တွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်ဝင်ပေးနေပါတယ်။မကြခင်မှာတင်ဆက်ပေးမယ့်ဒုတိယပိုင်းစီစဉ်တွေမှာတော့မြန်မာလူထုနဲ့ကျန်းမာရေးစီစဉ်ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်အပြင်အပတ်စဉ်အားကစားကဏ္ဍဆရာရီကူကလေးနားဆင်ကြဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှาศင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမတော်တာရှင်များရှင်2018ခုနှစ်မတ်လ21ရက်ဗုဒ္ဓနေ့ညပိုင်းအတွက် VOA မြန်မာပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်အခုဆက်ပြီးတော့ည10နာရီထိလိုင်းဒိုမီတာ24 25 32နဲ့51ပြင်လိုင်းလက်မီတာ190တို့ကနေထုံလင်းပေးမဲ့စီစဉ်နေမှာတော့ဒုံဆန်းစစ်ကြီးရဲ့ဩစတြေးလျခီးအောင်မြင်သလားဆိုတဲ့ခေါင်းစဉ်နဲ့
ကျွန်တော်အနေနဲ့ဆိုရှင်တော့အောင်မြင်တဲ့ခီးစဉ်တစ်ခုပါလာတဲ့ဒီအစီအဝေးတွေမှာအကုန်လုံးအောင်မြင်လာတွေ့ရပါတယ
်ဒီခီးစဉ်တွေအောင်မြင်မှုနဲ့စင်ခေါ်ခံခဲ့ရမှုအတိတ်နဲ့ကိုဩစတြေးလျနိုင်ငံ New South Wales တက္ကသိုလ်ကဒေါက်တာသိမ်းမိုးဝင်းကခုလိုဆွေးနွေးသွားတာကိုတော့ဥကြုံစံသားရဲ့မြန်မာရေးသုံးသပ်ချက်မှာပြည့်စုံနားဆင်ကြဖို့ရှိပါတယ်ဒါပြင်မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍအပတ်စဉ်အားကစားကဏ္ဍစာတွေကိုလည်းတင်ဆက်ပေးသွားပါမှာအခုရင်ဆုံးတော့မြန်မာလူထုနဲ့ကျန်းမာရေးစီစဉ်ကိုတင်ဆက်ပေးကြပါတယ်ဒီတစ်ပတ်မှာတော့ MRI ဆိုတဲ့တန်လိုက်ဓာတ်မှန်ရိုက်တာက UU X-ray ဓာတ်မှန်ရိုက်တာနဲ့ဘာများကွာခြားတယ်ဆိုတာကိုပြောပြပေးမှာပါ MRI ရိုက်ကူးတာဟာ X-ray UU ဓာတ်မှန် CT ကွန်ပျူတာဓာတ်မှန်လိုမျိုးတွေလိုဓာတ်ရောင်ကြီးအန္တရာယ်တွေတော့မရှိပါဘူးဒါပေမဲ့ MRI ရိုက်တာကတန်လိုက်ဆွဲအားကိုအသုံးပြုပြီးတော့စစ်ဆေးစမ်းသပ်တာကြောင့်ခန္ဓာကိုယ်ပေါ်မှာတန်နဲ့ပတ်သက်တဲ့အသုံးဆောင်ပစ္စည်းတွေရှိမယ်ခန္ဓာကိုယ်ထဲမှာကိုယ်အင်္ဂါအစားထိုးပစ္စည်းတွေရှိမယ်ဆိုရင်တော့သတိထားသင့်ပါတယ်ဒီအကြောင်းပြည်စုံကိုတော့ဒေါက်တာတန်စောကမြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်မှာတင်ဆက်ထားပါရှင်
X-ray လို့ခေါ်တဲ့ဓာတ်မှန်နည်းပညာနဲ့ ultrasound လို့ခေါ်တဲ့ television ဓာတ်မှန်နည်းပညာတွေဟာရောဂါရှာဖွေဖော်ထုတ်တဲ့နေရာမှာအသုံးများတဲ့ပုံရိပ်ဖော်နည်းပညာတွေပဲဖြစ်ပါလေ။ပုံရိပ်ဖော်နည်းပညာတွေတိုးတက်ကောင်းမွန်လာတာနဲ့မျှ CT လို့ခေါ်တဲ့ computer ဓာတ်မှန်နဲ့ MRI လို့ခေါ်တဲ့တန်လိုက်ဓာတ်မှန်နည်းပညာတွေပေါ်ရောက်လာပြီးအခုဆိုရင် PET scan လို့ခေါ်တဲ့ပုံရိပ်ဖော်နည်းပညာသစ်တွေပါရရှိနေပြီဖြစ်တယ်လို့ဓာတ်မှန်ဆိုင်ရာဆရာဝန်ကြီးဖြစ်သူဗမောက္ခဒေါက်တာဦးခင်လှကပြောပါလေ
။ပုံရိပ်ဖော်ခြင်းဆိုတာX-ray ရောင်ကြီးကိုစတင်တွေ့ရှိပြီးတော့ X-ray ဆိုတာစပေါ်ပေါက်လာလွန်ခဲ့တဲ့နှစ်ပေါင်း100ကျော်ကနေစခဲ့တာဒီနေ့နှစ်ပေါင်း100ကျော်အတွင်းမှာအစင်းစင်တိုးတက်ပြောင်းလဲလာတာကြီးကအများကြီးပဲစတော့တော့ X-ray လေးနဲ့စလာတာပေါ့နော်အဲဒီနောက်မှာ X-ray နဲ့ကနေပြီးတော့တခါခွဲထွက်သွားတဲ့ ultrasound ဆိုတာကြီးကပေါ်လာတယ်အသာလိုင်းကိုအသုံးပြုပြီးတော့ပုံရိပ်တွေပေါ်လာတယ်အဲဒီကနေမှတခါဒီတန်လိုက်လမ်းကိုအသုံးပြုတဲ့ MRI ဆိုတဲ့ magnetic resonance နဲ့ imaging ပေါ်လာပြန်နေတော့ line တွေကခွဲထွက်လာတယ်။အလားတူပဲဒီ X-ray နဲ့နွယ်နေတဲ့အထဲမှာတခါ isotope study ဆိုအခုဆိုလို့ PET scan PET scan ဆိုပြီးတော့အရန်ခေတ်စားနေတယ်။ whole body PET scan ဆိုတာအဲ့ဒါလေးတွေလည်းပေါ်လာတယ်
။ပုံရိပ်ဖော်တဲ့နည်းပညာတွေအမျိုးမျိုးရှိနေပေမဲ့ဗနီးပညာကပိုကောင်းတယ်လို့ပြောလို့မရပဲစုံစမ်းဖော်ထုတ်လို့တဲ့ယောဂအခြေအနေပေါ်မူတည်ပြီးတင့်တော်တဲ့ပုံရိပ်ဖော်နည်းပညာကိုရွေးချယ်အသုံးပြုရလေရှိပါတယ် CT နဲ့ MRI နည်းပညာနှစ်မျိုးမှာဘယ်ပုံရိပ်ဖော်နည်းပညာဟာပိုပြီးကောင်းမွန်ပါသလဲလို့မေးကြည့်တဲ့အခါဆရာဦးခင်လာကအခုလိုပြောပါတယ
်အဲ့တော့အားနေချက်အားသာချက်ဆိုတော့တစ်ခုချင်းမှာတော့ရှိပါတယ်ဒါပေမဲ့ဟိုလိုတယ်လို့ပဲဆရာဝန်ကြီးကသုံးဆွဲပြီးတော့တင့်တော်တယ်လို့ဒီနေရာမှာ MRI နဲ့တင့်တော်မယ်ဆိုရင် MRI ကိုရိုက်ပါတယ်ဒီနေရာမှာတော့CD နဲ့တင်တော်မယ်ဆို CD ကိုရိုက်ပါလေ CD ရိုက်လိုက်လို့မှအဖြေမပြတ်သားသေးဘူးဆိုရင်နောက်ထပ်တစ်ဆင့် MRI ရိုက်မယ်ဆိုတော့ CD ထက်ပိုကောင်းတယ်လို့တော့ပြောလို့မရတယ်လို့ MRI ရိုက်ပြီးအဖြေမပေါ်လို့ CD ပြန်နဲ့ CD နဲ့ပြန်ကောင်တာချက်လို့ရတာမျိုးတွေလည်းရှိပါတယ
်ယောဂရှာဖွေဖော်ထုတ်ဖို့လိုရလာတဲ့အခါဘယ်ပုံရိပ်ဖော်နည်းပညာကိုအသုံးပြုသင့်တယ်ဆိုတာကိုဆရာဝန်ကလမ်းညွှန်လေးရှိပါတယ်ကွန်ပျူတာဓာတ်မှန် CT scan နဲ့စမ်းသပ်စစ်ဆေးဖို့လိုအပ်လာပြီဆိုရင်ဓာတ်ရောင်ကြီးအန္တရာယ်အနည်းငယ်ရှိနိုင်တာကြောင့်မလိုအပ်ဖက်အချင်းချင်းရိုက်ကူးမိတာမျိုးတွေကိုသတိပြုရှောင်ကျဉ်သင့်တယ်လို့ပြောပါတယ
် MRI ကတော့သူကဒီအတန်လိုက်ဟိုအသုံးပြုတာဖြစ်တဲ့အတွက်သူ့မှာဘာဖြစ်လဲဆိုတော့ radiation လို့ခေါ်တဲ့ဓာတ်ရောင်ကြီးသင့်မှုမရှိဘူးဟောသူနဲ့ပတ်သက်ပြီးတော့လောလောဆယ်ဆယ်မှာကျွန်တော်တို့သိထားနောက်ဆုံးအစိမ့်ဒီသိထားတဲ့နေရာမှာလူကိုဒုက္ခပေးအန္တရာယ်ပေးနိုင်တဲ့အစိမ့်မရှိဘူးလို့သတ်မှတ်တဲ့အစစ်မှရှိပါတယ်။အဲ့ခါကျတော့ဟို CT နဲ့ကျတော့ဘာကွာွားလဲဆိုတော့ CT မှာဓာတ်ရောင်ကြီးသိနေအန္တရာယ်ရှိတယ်ပေါ့။ အဲ့တော့ဒီသူလူနာအနေနဲ့ကတော့ CDR မယ် MRI ရိုက်မယ်ဆိုတော့မျိုး choice ကတော့မရှိသင့်ဘူးပေါ့နော်ဆရာဝန်က CT ရိုက်တဲ့နာကိုရိုက်ပေးမယ်ဒါမှမဟုတ် MRI ပဲရိုက်တဲ့ MRI ရိုက်ပေးမယ
်တန်လိုက်တက်မှန်လို့ခေါ်တဲ့ MRI scan နဲ့ဘုံရိပ်ဖို့စစ်ဆေးတဲ့အခါ X-ray နဲ့ CT scan လို့တန်းအောင်ကြီးအနေနဲ့မရှိပေမဲ့တန်လိုက်နဲ့ပတ်သက်ပြီးသတိထားရမယ့်အချက်တွေတော့ရှိပါတယ်MRI scan ရိုက်ကူးဖို့လွယ်လာတဲ့အခါဘလို့အချက်တွေကိုသတိပြုသင့်မှလဲလို့မေးကြည့်တဲ့အခါမှာတော့ဆရာဦးခင်လာကအခုလိုပြောပါတယ်
။ဟိုတန်လိုက်တက်ကို၃ထံဖြစ်တဲ့အတွက်အဲဟိုရှေ့ခေတ်တုန်းကတော့မရှိဘူးပေါ့နော်ဒီခေတ်မှာတော့ခန္ဓာကိုယ်ထဲမှာအမျိုးစုံထည့်လာပြီ။ stand ထည့်တာတို့စတီးထည့်တာတို့သွားမှာဟိုသွားဟိုတန်စတီးတွေနဲ့ကိုယ်ပြီးထောက်တာတို့နော်ဟိုခန္ဓာကိုယ်ထဲမှာဟိုတချို့ဟိုစတီးစကားထည့်တဲ့နိုင်ငံစကားထည့်တယ်ပေါ့နော်အထောက်ကံအသွေးကြောတွေပါတယ်ထောက်ကံထားတယ်အဲ့လိုကရိယာတွေပစ္စည်းတွေကဟိုပါပေါ့ရှိတဲ့လူတွေက MRI ရဲ့မယ်ဆိုလို့ရှိရင်တော့သတိထားပဲပေါ့သူခန္ဓာကိုယ်ထဲမှာဒီတန်နဲ့ပတ်သက်သောပစ္စည်းများရှိခဲ့လို့ရှိရင်မရိုက်သင့်ပါဘူးပေါ့ဒါရှေ့ရှေ့ခေတ်တော့ပေါ့အခုပို့ပြီးကောင်းလာတယ်ပို့ပြီးတီထွေလာတဲ့အနေထားမှာတချို့ဆက်တွေမှာတန်ရှိတော့လဲပဲဟိုຕົງລູຍາແລະອເສດວ່າໂຕຍາຢູ່ນົມລູຊິຍອີ່ນົວສະລູຊິຍມາເດນຊາບໍຕົ້ວດີແວຕົ້ວດູດີແວຕັດຖ້າລະຕັນໄປເອລາຍ້າຍແມ່ສຸຍອີ່ຕົ້ວດູດີພຶບປຽຍຫາພຶບປີລະມາຍ້າຍລູຍານົມລູຊິຍໂຕວ່າຊ້ວຍຖົກຕົ້ວມາບໍ
ຍໍຫາຊောက်ໄປພໍດູໃນຍາມາ CT scan ແລະ MRI scan ດີຫາອຕົງຍາແລະອສິມິດປົ່ງຍີ້ພໍນີ້ປညာດີຜິດຫາຈັ່ງຕີປຽວແມ່ເຈັດດີກູຕິດຊິໃສໃນຫມູ່ດ້ວຍຕະດິນປິບໄລດາຜິດပါແລະຈົນຕັນຊໍບາ
စစ်တဆက်ပြီးနေကြမြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ကိုထောက်တာတန်းစောကဆွေးနွေးတင်ဆက်ပေးထားတာဖြစ်ပါတယ်။ဒေါက်တာရှင်များရှင်ခုခါတော့စနေနေ့ညတိုင်းလေးလိုင်းအစီအစဉ်မှာဖားရဲဆွေးနွေးဖို့ရှိလေဆိုတာကိုကြည့်ကြအောင်ပါ။
ဒေါက်တာရှင်များရှင်သမရဦးထင့်ကျော်နဲ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်တို့တရက်ထဲမှာပဲယာရုကနှုတ်ထွက်သွားပါတယ်။အစိုးရနဲ့လွှတ်တော်ထိတ်တန်းနေရပြီးအပြောင်းလဲကြောင်းမြန်မာနိုင်ငံရေးတိုင်းပြည်နယ်လူထုအပေါ်ရိုက်ခတ်မှုတွေဘာတွေရှိလာနိုင်ပါသလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပြပြပြောင်းလဲမှုတွေအတွက်အစိုးရနဲ့လွှတ်တော်မှာအပြောင်းလဲလုပ်စေချင်တာဘာတွေများရှိပါသလဲဆိုတာကိုဒေါက်တာရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကျူစုပါရယ်ရှင
်တော်တာရှင်တွေအနေနဲ့စနေနေ့ည9:00အစီအစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါရယ်တိုက်လေးလိုက်စီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါရယ်ခုတစ်ခါမှာတော့ဦးကျော်စန်သားရဲ့မြန်မာရေးသုံးသပ်ချက်ကိုတင်ဆက်ပေးကြပါရယ်တောင်ဆန်းစုကြည်ဟာပြီးခဲ့တဲ့ရက်ပိုင်းတွင်သွားရောက်ခဲ့တဲ့ဩစတြေးလျခီးစင်မှာနိုင်ငံတော်အဆင့်ထိုက်ထိုက်တန်တန်ကြိုဆိုဂုဏ်ပြုရာကိုခံခဲ့ရသလိုဝေဖန်မှုကန့်ကွက်ဆန္ဒပြမှုနဲ့နိုင်ငံတကာရာဇဝတ်ခုံရုံး ICC တင်ဖို့လိုလားတဲ့လူတစုလည်းရှိခဲ့ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့ဒီခီးစင်တွင်အောင်မြင်မှုနဲ့စိန်ခေါ်ခံခဲ့ရမှုအတိတ်နဲ့ကိုဩစတြေးလျနိုင်ငံ New South Wales တက္ကသိုလ်ကဒေါက်တာသိမ်းမိုးဝင်းနဲ့ဦးကျော်စန္ဒတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ပါရှင်။
ဒေါက်တာသိမ်းမွေးခင်ဗျာဒေါအောင်ဆန်းစုကြည်ရဲ့ဩစတြေးလျခီးစဉ်နဲ့ပတ်သက်ပြီးတော့ကြံပြင်းကြည့်မယ်ဆိုရင်အောင်မြင်တဲ့ခီးစဉ်တစ်ခုလို့သတ်မှတ်နိုင်ပါလားခင်ဗျာ
ကျွန်တော်အနေနဲ့ဆိုရှင်ကအောင်မြင်တဲ့ခီးစဉ်တစ်ခုပါလာတဲ့ဒီအစီအဝေးတွေမှာအကုန်လုံးအောင်မြင်တာတွေ့ရပါတယ
်ဟုတ်ကဲ့ဒေါအောင်ဆန်းစုကြည်အခုဩစတြေးလျနိုင်ငံကိုသွားရောက်တဲ့အချိန်ဟာမြန်မာနိုင်ငံရဲ့ပုံရိပ်နိုင်ငံတကာမှာအတော်လေးဝိပန်ခံရတဲ့ညွှန်းနှွမ်းကြဆင်းနေတဲ့အချိန်လို့ဆိုရင်မှတ်မယ်မဟုတ်ပါဘူးသူသဖြင့်ဒီအနောက်တိုင်းနိုင်ငံတွေကဒေါက်ဆန်းစုကြည်ကိုပါပို့ပြီးတိုက်ခိုက်တာဝိပန်တာတွေအများကြီးမီဒီယာတွေကလည်းရှိကြကြပါတယ်ဒီအချိန်မှာအော်စတြေးလျနိုင်ငံရဲ့ခီးစဉ်ဟာဒီပုံမှန်တွေကိုအဖတ်ဆင်နိုင်တဲ့အခြေအနေတစုံတရာရှိမယ်လို့ခန့်မှန်းပါလား
အဲ့ဒီနေရာမှာကျွန်တော်အနေနဲ့အဲ့လိုခန့်မှန်းနိုင်တဲ့အတိုင်းပဲအဲ့ဒီဥစ္စာနိုင်ငံတော်ရဲ့လက်ရှိကြဆင်းနေတဲ့ပုံရိပ်ကို ဟိုဆယ်တဲ့ခရီးစဉ်မျိုးပုံစံမျိုးတော့မဖြစ်လာဘူးပေါ့လေ။ဘာလို့လဲဆိုတော့အဲ့ဒီညမှာ mix feeling ဖြစ်သွားတယ်။နိုင်ငံတကာအတိုင်းအဝိုင်းမှာပေါ့လေ။ Australia ဒီ ASEAN ပေါ့။အဲ့ဒီညမှာသူတို့ရဲ့ reaction ကကြတော့ဟိုအမြင်ကနှစ်မျိုး။အဲ့လိုပဲမြန်မာ community တွေမှာလည်းအမြင်ကနှစ်မျိုး။ဆိုတော့တစ်ခုကကြတော့ဟိုပြဿနာတွေအားလုံးဟိုးရင်ကနေခေတ်ဆက်ဆက်မရှင်းခဲ့တဲ့ပြဿနာတွေပြဿနာအောင်နှစ်နှစ်သားဖြစ်တဲ့အစိုးရအနေနဲ့လက်လောဝင်မရှင်းနိုင်တဲ့အပိုင်းတွေရှိတယ်။ဆိုတော့ဟိုလက်ရှိအစိုးရရဲ့လှုပ်ဆောင်တဲ့လှုပ်ဆောင်ချက်ကရောအမေစုရဲ့ run နေရတဲ့ခရီးရောအကုန်လုံးအဲ့ဒီအပိုင်းမှာနားလေတဲ့အုပ်စုကတအုပ်စုပေါ့လေ။အဲ့ဒီနားလေတဲ့အုပ်စုဘက်မှာပြောမယ်ဆိုလို့ရှိရင်တော့ဖြစ်အစိုးရနှစ်ရက်ဖြစ်နေတယ်ဆိုတော့ရသိတယ်။ဆိုတော့ဒီဘက်ကအုပ်ချုပ်ရေးဆိုတဲ့အစိုးရနဲ့ဟိုဘက်မှာကမ်မရာရဲ့လှုပ်ဆောင်တဲ့အပိုင်းပေါ့။ဆိုတော့နှစ်ပိုင်းကိုမြင်ကြတယ်။ဒါပေမဲ့လို့ကခြားတစ်ပိုင်းကကြတော့ဦးနာအစိုးရဆိုတဲ့နေရာမှာဒေါက်ဆန်ဆူဂျီနိုင်ငံတော်ရဲ့ nations ရဲ့ leader ဖြစ်တယ်စိတ်ကောင်ဆယ်လာဖြစ်တယ်ဆိုတော့ဟိုတက်မတော်ဖြစ်ဖြစ်ဘယ်လိုဖြစ်အချင်းမှာဖြစ်ကြတဲ့ပြဿနာတွေအခက်အခဲတွေအားလုံးဒေါက်ဆန်ဆူဂျီမှာသာတောင်းဝင်အရှိဆုံးဆိုတဲ့ပုံစံလိုမျိုးသာလင်းမြင်တယ်ရှင်းစေခြင်းနဲ့ဒေါက်ဆန်ဆူဂျီကိုသာလင်းအပြစ်ဖို့ကြရတယ်ပေါ့လေအဲ့လိုမျိုးနှစ်ပိုင်းဖြစ်နေတာကိုမြင်ရတယ်မှားခက်တယ်ပေါ့နော် reaction ကနှစ်မျိုးဖြစ်နေတဲ့အခါကျတော့
ဟုတ်ကဲ့ဒါပေမဲ့ Australia အစိုးရကတော့တကယ်ထိုက်ထိုက်တန်တန်ဂုံပြူကျူဆိုတာပဲ guns လူတွေပါတယ်။ဟု
တ်ကဲ့။အ
ဲ့ဒါကြတော့ Australia အစိုးရရဲ့မူဝါဒအနေနဲ့ကတော့အနောက်တိုင်းနိုင်ငံတွေဘက်ကမြင်နေကြတဲ့အမြင်ကိုနည်းနည်းအဖက်ဆယ်တဲ့သဘောမျိုးမဆဲအောင်နိုင်ဘူးလား
။ဆိုတော့အဲ့ဒီနေရာမှာသူ့ကိုမရောက်ခင်နေရတယ်သတင်းစာတွေမှာရောသတင်းတွေမှာရောတောက်လျှောက်ဒီ Australia အစိုးရကို pressure တွေပေးနေတာတွေ့ရတယ်ဟော Michael Temple အစိုးရကိုသူတို့လည်းပဲသူတို့ကဘာမှ respond မလုပ်ပဲနဲ့တကယ်တမ်း ASEAN leaders တွေရောက်လာတဲ့ခါကျတော့ဒီရောပါချပြသွားတယ်ဆိုတော့ ASEAN nations ကဒီ issues ကအားလုံး ASEAN ဓာတ်လင်းသက်ဆိုင်နေပေါ့ဒီ ASEAN ရဲ့ policy ကိုသူတို့အနေနဲ့ဘယ်တော့မှ cross လုပ်မှာမဟုတ်ဘူးဆိုပြီးတော့ Michael Temple ကအဲ့ဒါနဲ့တော့သူကပယ်ချလိုက်တယ်ဆိုတော့သူတို့ရဲ့ stand က ASEAN က issue တွေကောင် ASEAN nation ရဲ့ issue တွေကောင်သူတို့ရဲ့ဝင်ပြီးတော့မဆွတ်ဖက်ဘူးမဝေဖန်ဘူးသို့တော်လည်းပဲ concern ဖြစ်တာတွေကိုတော့သူအနေနဲ့ရော
ဩစတြေးလျအစိုးရအနေနဲ့ဒါဒေါန်ဆန်းစုကြည်ကိုသူတို့ကနားလဲတယ်ပေါ့လေအာဆီယံရဲ့ပြဿနာ
ဖြစ်တယ်
ပြည်တွင်းမှာလည်းပဲအစိုးရနှစ်ပိုင်းဖြစ်နေတယ်ပညာဆိုတာကိုတစ်ချိန်တည်းမှာပဲဩစတြေးလျမြန်မာနိုင်ငံစစ်တပ်တပ်မတော်ကိုလည်းပဲသူတို့ကဆက်လက်ပြီးတော့အသိမှတ်ပြုပြီးတော့အကူအညီတွေပေးတဲ့သဘောတွေဆက်လက်ရှိနေပါတယ်အဲ့ဒါကြတော့ဟော
ဂျိုးနေတဲ့အာဆီယံရဲ့ policy မှာတော့ဝင်မဆွတ်ဖောက်ဆိုတာမြန်မာရဲ့ policy မှာလည်းသူတို့ဝင်မဆွတ်ဖောက်ဘူးဟိုလက်ရှိအစိုးရသွားနေတဲ့လမ်းကြောင်းတွေအစိုးရအခက်အခဲတွေလည်းရှိကောင်းရှိမယ်ဆိုတော့သူတို့အနေနဲ့ကအဲ့လိုနီးနဲ့ support လုပ်လို့ရမလဲဆိုရယ် stand မှာသူကသွားတယ်ဆိုတော့ဟိုလက်ရှိအစိုးရကို financial လို့ဆိုတော့အကြမ်းနဲ့နီးလို့ဆိုတော့ကောင်ဟိုတစ်ခါမှလည်းပဲမြန်မာတပ်မတော်ကိုလည်းပဲဟို military နဲ့ပတ်သက်တဲ့ဒီ funding နဲ့ research တွေ training တွေပေးတာတွေပဲသူတို့ကသွားတယ်ဆိုတော့အတိုးရအနေနဲ့ကတော့အစိုးရကို nation buildings အတွက်တိုင်းပြည်ရဲ့ democracy နီးကြကြဒီ total ကြောင်းလဲလို့ရဲ့ဆောင်ရွက်တဲ့နေရာမှာအစိုးရကိုသူတို့အနေနဲ့ support လုပ်တဲ့နီးရနေပဲသွားတာကိုတွေ့ရ
ဟုတ်ကဲ
့ဆိုတော့ criticize လို့ stand ကမသွားဘူ
းအဲ့ဒီ Australian နိုင်ငံ media တွေရဲ့ရေးသားချက်ကဘယ်လိုပြောလဲဒီကိစ္စနဲ့ပတ်သက်ပြီးတော့ဆို
တော့ media ရဲ့ရေးသားချက်ကခုနကျွန်တော်ပြောတဲ့ဟိုလက်ရှိအစိုးရပုံမှာတာဝန်အရှိဆုံးဆိုတဲ့ stand back ကနေသွားတာကိုတွေ့ရတယ်ဆိုတော့အဲ့ဒီဥစ္စာလည်းပဲနိုင်ငံတကာဟိုရောနောက်ထပ်လက်ရှိအစိုးရဟို big pressure တိုက်ရောက်စေတယ်ပေါ့ three stand ကတော့ usually on human rights ဆိုပေါ်မှာအခြေခံတဲ့ stand back ကနေသွားပြီးတော့လက်ရှိဖြစ်နေတဲ့ပြဿနာတို့အားလုံးဒီဒေါ်ဆန်းစုကြည်နဲ့ဒီလက်ရှိအစိုးရမှာတာဝန်အရှိဆုံးဖြစ်တဲ့အတွက်သူတို့အနေနဲ့ဒါကိုရှင်းသင့်တယ်ဆိုတဲ့ပုံစံမျိုး stand ကနေသွားတော့တွေ့ရတ
ယ်။ Australia အစိုးရကိုနိုင်ကရော migrant တွေပေါ်မှာသူတို့ထားတဲ့သဘောထားနောက်တစ်ခါအရင်အစိုးရဟို Julia Gillard လက်ထက်တုန်းကဆိုလို့ရှိရင်ဒီ Muslim တွေကိုပြောရတာနဲ့ပတ်သက်လိုက်သူတို့နိုင်ငံရဲ့သဘောထားကဒီကိစ္စမှာဘယ်လောက်ထိသဘောထားကျပြန့်တယ်လဲနိုင်ငံတကာလူခွေနောက်တိုင်းနိုင်ငံတွေကပြောနေကြတဲ့အစဉ်တိုင်းမျိုးရှိပါရဲ့လား Australia အစိုးရရဲ့သဘောထား itself က
ဆိုအစိုးရရဲ့သဘောထားကတော့ခုနကဒီ legislation liberal government ပေါ့လေ liberal government stand က immigration တွေပေါ်မှာတော့ဟို very top ပေါ့လက်ရှိမှာဟိုအရင်တော့ Julia Gillard တို့ကကြာ labor government တို့ကကြာတော့ဒီ migrant တွေကိုသူတို့အနေနဲ့ကကြာတော့အခွင့်အရေးပေးတဲ့အပိုင်းမှာရောသူတို့ status ကိုပြောင်းပေးတဲ့အပိုင်းမှာ very soft ဖြစ်တယ်ပေါ့လေ the liberal stand ကတော့ very tough ဆိုဒီနေရာမှာတော့မြန်မာရေလို့မဟုတ်ဘူးဆိုတော့ဗေနိုင်ငံရေးရှိပြီတို့တွေအောင်မှာ stopping boat ကသူတို့ရဲ့ဟို the best policy ပေါ့အဲ့ဒီပုံမှာသူတို့ကဂိုင်တွေပြီးလက်ရှိဒီအစိုးရဖြစ်လာတာပေါ့လေဒီ
ဟုတ်ကဲ့အဲ့ဒါကြောင့်ကျွန်တော်ကစမ်းကြည့်နေတာကတော့သူတို့ကဘလောက်သာလို့လဲဆိုတဲ့သဘောပေါ့လေတချို့ကပြောမယ်ဆိုပြောစရာဖြစ်နေတာပေါ့မဟုတ်ဘူးလ
ားဟုတ်တယ်ဟုတ်တယ်သူတို့ကဒါပေမဲ့သူတို့ရဲ့အခြေအနေမှာကြတော့ဘယ်လိုရှိလဲဆိုတော့ဟိုတိုးရင်နေနေကဒီ migrants ကို stop လုပ်ကိုလုံရမယ်ဆိုတဲ့ stand ကဟို nations ကတကယ်ဒီ urgent policy ဖြစ်သွားတယ်ပေါ့ဘာဖြစ်လို့ဆိုတော့အကယ်၍များဒီဘုတ်တွေကို stop မလုပ်ဘူး migrants intake ကိုဒီလိုနီးနဲ့ပုံနဲ့လာတဲ့နီးနဲ့ stop မလုပ်ဘူးဆိုလို့ရှိရင်လည်းဟို indonesia တို့ဘာတို့ပဲတခြားနိုင်ငံရွာနီးချုပ်ဆက်နိုင်ငံတွေဘက်ကနေဝင်လာမှတွေကလည်းနှင်းပရိစေတာနဲ့ပေါ့လေထိမနိုင်သိမရဖြစ်လာခဲ့ရင်တိုင်းပြည်အတွက်ကဟိုဘယ်လိုမှအဝါလုံးနိုင်မှာမဟုတ်သူတို့တွေကအဲ့လိုမျိုးဟို IMB illegal marine charm entry နဲ့မဟုတ်ပဲနဲ့ဟိုတည်ရဝင်နီးနဲ့ဝင်မှာတည်ရဝင်နီးနဲ့ skilled migrants ပုံနဲ့မျိုးနဲ့ဝင်မှာသူတို့အနေနဲ့အပြူအဝါကျူးဆိုပါတယ်လူတို့ extend နဲ့သွားတယ်ကို
နောက်တစ်ခုအာဆီယံနိုင်ငံတွေအထက်မှလည်းပဲခုနကဒေါက်တာတိမ်မွေကအင်ဒိုနီးရှားဆိုလို့အင်ဒိုနီးရှားဟာကမ္ဘာပေါ်မှာလူကြီးအများဆုံးမွတ်စလင်နိုင်ငံဖြစ်ပါတယ်ဒါပေမဲ့မလေးရှားနဲ့ဆိုင်ရင်အင်ဒီးယားနိုင်ငံပဲရင်းချင်းမှုအပြင်နဲ့တိမ်မကွာပြီမလေးရှားရဲ့ stand ကမြန်မာနိုင်ငံရဲ့ကိစ္စမှာပို့ပြီးတော့တင်ပါတယ်အင်ဒိုနီးရှားပုံမှန်လည်းဘူးကြိုးစားတယ်လူတွေကအကြမ်းင်းလက်ခံကြပါတယ်ဘယ်လိုနှိုင်းရှင်လို့ပါတော့ဗောရာ
ဆိုရှင်းပြမယ်မလေးရှားမှာလည်း10နှစ်ကျော်ကျွန်တော်နေခဲ့ပါတယ်ဆိုမလေးရှား political system ကိုလည်းကျွန်တော်ကံကွန်သဘောပေါက်တယ်ဆိုတော့အဲ့ဒီနေရာမှာဒါသူတို့ရဲ့ policy သူတို့ political struggle နဲ့ပဲဆိုင်ပါတယ်ဆိုတော့ usually ရတော့ဗောလေသူတို့နေနေရဒီဒီသူတို့ရဲ့ဒီ political struggle မှာထွက်ပေါက်ရှာတဲ့ခါကျလို့ရှိရင်တော့တကယ်ဟို the best issue ကိုသူက pick လုပ်ရတယ်ပေါ့လေအဲ့ဒီပုံမှာမူတည်ပြီးတော့မှသူအသက်ရှူချောင်ရေးသူတွေပြန်ပြီးမဲရရေးသူအဲ့ဒီအပိုင်းတွေကိုတော့သွားရတယ်ပေါ့ဆိုတော့ဒီနေရာမှာတော့ကျွန်တော်အနေနဲ့မြင်တာကတော့ဟိုလက်ရှိအစိုးရအနေနဲ့ပေါ့လေအရင်ကအားလုံးလည်းသိပါတယ်ဒါကသူ့မှာရှိတဲ့ဒီဒီတခြားဒီ agri light ဆိုတဲ့ issue တွေအများကြီးရှိတဲ့အခါမဲပြန်ရရေးသူ့ရဲ့နိုင်ငံတွင်း pressure ကိုလျော့ပါဖို့အတွက်ပြည်သူတွေရဲ့ဟိုတဲကြီးကြိုက်ပေါ့ဒီ topic ကိုသူက pick လုပ်တယ်လို့ပဲကျွန်တော်မြင်ပါတယ်ခင်ဗျာ
ဒီစဉ်အတွင်းမှာဩစတြေးလျရှေ့နေတစုကဒေါင်ဆန်းစုကြည်ကို International Criminal Court တင်ပြီးတော့အရေးယူဖို့ဆိုတာကိုကြိုးစားခဲ့ကြပါတယ်။တကယ်တော့ဥပဒေအပြင်ဆိုရင်အစကတည်းကသူဘယ်လိုလုပ်မှမရနိုင်ဘူးဆိုတာကတော့သူကရှေ့နေစစ်စစ်ဆိုရင်သူလည်းနားမှာပဲသိကြတယ်။ဘာကြောင့်လ
ဲ Very obvious.
Very obvious. ဘာကြောင့်လုပ်တယ်ထင်လဲ။တချို့ကတော့သူတို့ဟာကြော်ကြမှုကြောင့်လုပ်တယ်တချို့ကလည်းပဲဒီနောက်ခံဖွဲ့စည်းတချို့ရဲ့ငွေကြေးကြောင့်လုပ်တယ်ဘာကြောင့်ပြောကြတာ။ဒေါက်တာသိမ်းမွေးအမြင်နဲ့ကျွန်တော်ကြားချင်ပါတယ်ဒီကိစ္စမှာ။
အော်ကျွန်တော်အနေနဲ့ရောကျွန်တော်ချုပ်ချုပ်နေတယ်ကျွန်တော်လက်လမ်းမိသောပုဂ္ဂိုလ်တွေဆွေးနွေးကြည့်ပါတယ်ဒီဥစ္စာမြန်မာစကားလုံးနဲ့ပြောမယ်ဆိုတော့ပေါ့ပင်ပေါ့အမေရိကန်ဆိုလို့ရှိရင်ဟိုရှေ့နေတယ်ဆိုလို့ရှိရင်သူတို့လုံထုံးလုံနေတယ်သူတို့ prosecution လုပ်မယ်ဆိုလို့ရှိရင်လည်းသူတို့မှုကဟို attorney general ရှိတင်တယ်ဆိုလို့ရှိရင်တော့ဖြင့်ဒါဟာ approve လုပ်တယ်မလို့ဒီ state ရအကုန်လုံးသူတို့သိနေတာပဲလေနောက်ထပ်တစ်ခုကဟိုတရားဆွဲမယ်မဆွဲဘူးဒါကြီးအားလုံးသူတို့လုံချင်တယ်ပါဆိုအရင်ဆုံးနေရာမလုပ်ပဲနဲ့အခုတည်းကဟိုနိုင်ငံတော်ရဲ့ state counselor ကိုရောက်မယ်ဆိုတဲ့အချိန်မှာသူတို့လည်းသိတယ်ဒါကြီးအတွင်းချင်းနဲ့ approve မလုပ်ဘူးဆိုတာကမန်းကနန်ကောက်ကက်တင်လိုက်တဲ့အခါကျတော့သဘောပေါက်ပါတယ်ဒါကဟို popularity အတွက်ပေါ့အမှန်အဲ့ဒါလည်းဖြစ်နေတယ်နောက်တစ်ခုကကျတော့သူအနေနဲ့နိုင်ငံတကာကို attention ပေါ့ဒီ issue ကြီးဖြစ်နေတယ်ဒါဒီကောင်းဆောင်မှာတာဝန်ရှိတယ်ဆိုတဲ့ပုံစံလိုမျိုးဟိုမိမောင်းထုတ်ပြလိုတဲ့အနေနဲ့တရားစွဲတယ်ဆိုပြီးတော့တင်လိုက်တယ်လို့ပဲမြင်ပါတယ်အမှန်တကယ်တော့ပေါ်ပင်ပဲပေါ့
ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးခွန်းတစ်ခုမေးပြရစေ Australia နိုင်ငံပြည်သူတွေရဲ့သဘောထားကို၌ကပေါ့ဘယ်လိုရှိတယ်လဲဆိုတာနည်းနည်းသိကြည့်တယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တော်တော်ကတွေ့ရပြီးခဲ့တဲ့နှစ်တည်းကဟို Indian ចောင်းသားတွေအများကြီးအဲ့မှာ discriminate လုပ်ခံရတာတွေပါတွေတက္ကသိုလ်ចောင်းသားចောင်းသားဆိုတာပညာတတ်တွေတကယ်တော့ဒီဘက်မှာဆိုចောင်းသားတွေသိတုတ်တဲ့အမြင်တွေရှိကြတယ်ဒီကိစ္စကိုလုံးဝလက်မခံချင်ရဘူး။ Australia မှာအဲ့လိုဖြစ်တဲ့ကြတော့အတော်လေးထူးထူးဆန်းဖြစ်နေဘယ်လိုမြင်မိပါလဲဒီကိစ္စ။
အဲ့ဒီဥစ္စာကြတော့ဒီ Australia ဘက်မှာဒီအထူးသဖြင့်ဒီ Asia ကလာတဲ့ဒီ migrant တွေပေါ့ဒီမှာចောင်းသားတက်တဲ့သူတို့ဟိုတော့အဲ့ဒီပုံမှာအမြင်ရမတူကြဘူးဗျ။ Melbourne ဘက်မှာဒီ white supremacy ပေါ့။အဲ့ဒီဥစားနည်းနည်းလေးအဲ့ဒီဥစားပေါ့လေ။ဒီဟိုနည်းနည်းလေးထကြွားတယ်။အဲ့အုပ်စုက white pride group လို့ခေါ်တယ်သူတို့ရ။ So through အနေနဲ့ကလူဖြူကြီးစိုးရေးပေါ့။မူဝါဒကိုကင်နေ။ကင်တဲ့အခါကျတော့လူဖြူမဟုတ်တဲ့သူတွေအထူးသဖြင့် Asia ဘက်ကလူတွေကိုနှီးမျိုးစုံတုံးပြီးတော့ပေါ့ဟို attack လို့ဖို့တက်ကို attack လည်းလုပ်တာတွေလုပ်ခဲ့ပါတယ်ဟုတ်ကောပေါ့။ဟိုကြိုးကြပေါ့။ဆိုတော့အဲ့လိုတွေရှိခဲ့တယ်။ဒါပေမဲ့ဒီနိုင်ငံအစိုးရတစ်ခုပါကောင်းလဲဆိုတော့ဒီနေရာမှာဟိုလူမျိုးရဲ့ဘာသာရဲ့တားရောင်ရဲ့ဆိုတာမျိုးမူနဲ့မသွားဘဲနဲ့ဟိုဘာအဖြစ်မှုကျူးလွန်တယ်ဆိုတာပေါ်မှာသွားပြီးတော့အရန်ထိရောက်တယ်ဂိုင်တွေတာဆိုတော့ဥမာပြီးပြီးသွားတဲ့ခါကျပြဿနာတွေဖြစ်တယ်ဖြစ်ပြီးသွားလို့ဆိုရင်တိတ်မကြဘူးနောက်ဘက်မှာ white pride group ကဆန္ဒပြမယ်လို့ဘယ်လိုပဲချက်နဲ့ထပ်ပေါ်လာရဲ့ဆိုရင်ဒီလူတွေရဲ့ SMS တွေဒီလူတွေရဲ့ phone conversation တွေအားနေပြီးတော့မှလေချက်ချင်းလိုက်ပြီးတော့မှဒီ leader တွေထကြွမဲ့သူတွေကိုအရေးကိုချက်ချင်းယူပြီးတရားဥပဒေစိုးမိုးရေးပိုင်းတော့သိကောင်းတယ်
ူးကျော်စံသားရဲ့မြန်မာပြည်သုံးသက်ချက်ကိုနားဆင်ကြကြတာဖြစ်ပါတယ်။ viewer ကနေဗုဒ္ဓဦးညပိုင်းစီစဉ်တွေကိုဆက်ပြီးတော့တိုက်ထုတ်လွှင့်ပေးနေပါတယ်။ခုတစ်ခါမှာတော့အပတ်စဉ်အားကစားကဏ္ဍကိုနားဆင်ကြမှာပါ။ကိုရဲနိုင်တင်ဆက်ထားပါတယ်ရှင
်။မင်္ဂလာပါကျွန်တော်ရနိုင်ပါ viewer ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ယောဘာချန်ပီယံစ်လီဂ်ကွာတာဖိုင်နယ်ပွဲစဉ်တွေထွက်ပေါ်လာပါပြီ။ဒီပေါ်မှာအသင်းတွေရဲ့တုံ့ပြန်ချက်တွေကိုနားဆင်ရမှာပါ။မော်ရိုကိုနိုင်ငံကတော့2026ကမ္ဘာဖလားမှာအင်ရှင်ဖြစ်ခွင့်ရဖို့အတွက်တရားဝင်လျှောက်ထားလိုက်ပါပြီ။ကမ္ဘာတဝန်းကထိုင်းယိုးရာလက်ဝဲဘွဲကိုစိတ်ဝင်စားကြတဲ့သူတွေဟာပြီးခဲ့တဲ့စနေနေ့ကတော့အယုဒ္ဓယာမြို့မှာစုဝေးခဲ့ကြပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ယောဘာချန်ပီယံစ်လိဂ်ဒုတိယအဆင့်ရှုံးထွက်ပွဲစဉ်တွေပြီးဆုံးလို့ကွာတာဖိုင်နယ်ပွဲစဉ်တွေထွက်ပေါ်လာပါပြီ။ပြီးခဲ့တဲ့တောက်ကြနေ့ကဆွစ်ဇာလန်နိုင်ငံနီယံမြို့ကဥရောပဘောလုံးအဖွဲ့ချုပ်မှာမဲနိုင်ခဲ့ကြတာမှာနာမည်ကြီးပါဆလိုနာကရိုမားနဲ့တွေ့မှာဖြစ်ပြီးတော့ဂျာမနီချန်ပီယံဘိုင်မြူနစ်ကတော့ဆဗီလ်နဲ့ကစားမှာပါ။လက်ရှိချန်ပီယံရီယယ်မက်ဒရစ်ကတော့မနစ်ကဖိုင်နယ်မှာတွေ့ခဲ့တဲ့ယူဗန်တက်စ်နဲ့တွေ့မှာဖြစ်ပြီးတော့အင်္ဂလန်နဲ့တင်းဖြစ်တဲ့လီဗာပူးနဲ့မန်ချက်စတာစီးတီးတို့ထိတိုက်တွေ့ကြမှာလည်းဖြစ်ပါတယ်။ယူဗန်တက်စ်နဲ့ပွဲဟာပွဲကောင်းတစ်ပွဲဖြစ်မယ်လို့Real team ရဲ့ outside director Putra Gwinyu ကတော့ပြောလိုက်ပါတယ
် Gran eliminatoria sin duda Nos conocemos
တကယ်တော့ဒါကပွဲကြီးပွဲကောင်းမှာမနစ်တုန်းက final မှာလဲကျွန်တော်တို့ကစားထားတာကြောင့်ကျွန်တော်တို့ဒီတသင်းချောင်းတသင်းကိုကောင်းကောင်းသိပါတယ်ကျွန်တော်တို့မှာတူတဲ့ချက်တွေအများကြီးပါနှစ်သင်းစလုံးကနိုင်ငံစိတ်ပြင်းပြပြီးတော့ကစားသမားတွေကလည်းတွေ့ကြုံရှိကြပါတယ
် Juventus အသင်းရဲ့ဒုတိယဥက္ကဋ္ဌ Pavel Nedved ကတော့ Real နဲ့တွေ့မဲ့ပေါ်အခုလိုပြောပါတယ
် Todura difícil Madrid un favorito per vincere tutta Champions League.
ဒီပွဲကအတော်လေးခက်မှာပါ။ Real Madrid အသင်းဟာ Champions League ကိုအနိုင်ရဖို့ရေပန်းစားနေတဲ့အသင်းတွေကတင်းပါ။ဒါပေမဲ့ကျွန်တော်တို့အနေနဲ့သူတို့ကိုအစွမ်းကုန်ကစားသွားမှာပါ။ Juventus အနေနဲ့နိုင်ဖို့အခွင့်အရေးလည်းရှိပါတယ်။ဘာဖြစ်မလဲကြည့်ကြတာပေါ့ဗျာ
။ Real Nibia Zidane ကတော့ Juventus နဲ့ပွဲဟာ50-50စီနဲ့နှစ်သင်းလုံးမှာဇာတုအခွင့်အရေးရှိတယ်ဆိုပြီးတော့ပြောကြလိုက်ပါတယ်။ဘာစလိုနာနီးပြအာနက်စတိုဗယ်ဗာဒေကတော့ရိုမာအသင်းဟာရှယ်ဆီအက်တလက်တီကိုအသင်းတွေကိုအနိုင်ခံခဲ့တာကြောင့်ခက်ခက်ခဲခဲကစားရမယ့်အသင်းဖြစ်တယ်လို့ပြောလိုက်ပါတယ်။
No queremos jugar contra el Madrid contra el Sevilla porque son rivales que los tenemos muy vistos. Preferimos jugar contra
ရိုမာအသင်းကခက်ခဲတဲ့အသင်းတွေမှာသူကတခြားအသင်းတွေနဲ့လည်းမတူဘဲဘာဖြစ်မလဲဆိုတာလည်းမသိနိုင်ပါဘူး။ရိုမာကချက်ဆီကို၃ဂိုးကိုမရှိနိုင်နိုင်ခဲ့တာပါ။ချက်ဆီကိုကျွန်တော်တို့ခက်ခက်ခဲခဲကစားခဲ့ရပြီးတော့သူတို့ဘလို့အသင်းဆိုတာကိုလည်းတွေ့ကြမှာပါ။ဒါပေမဲ့ရိုမာကချက်ဆီအက်တလက်တီကိုမက်ဒရစ်တို့ကိုကျော်ပြီးအုပ်စုပထမရခဲ့တာပါ
။လူဦးအသင်းရဲ့ဇာတ်မန်အီယန်ရော့ရှ်ကတော့မန်စီးတီးအသင်းနဲ့တွေ့မှာနဲ့ပတ်သက်ပြီ
း Oh, without doubt, I think no Liverpool are the only team not beating them, haven't they, this year in the league. So, you know, we've 4-1.
မန်စီးတီးအသင်းကဒီပွဲမှာနိုင်ဖို့ပိုရည်ပန်းစားတယ်ဆိုတာသိကြတာပေါ့။ဒါပေမဲ့ Liverpool အသင်းအနေနဲ့ကတော့အောက်အသင်းဖြစ်ရတာကိုကြိုက်ပါတယ်။ Quarter Final ပွဲစဉ်မထွက်ခင်မှာသူတို့ကအနိုင်ရဖို့ရည်ပန်းစားတဲ့အသင်းတစ်သင်းပါ။ဒါပေမဲ့ကျွန်တော်တို့နီးပြ Ragan Clock ကြောင့်လီဗာပူးအသင်းရဲ့စိတ်ဓာတ်ကအရန်ကောင်းနေပြီးကျွန်တော်တို့အနေနဲ့လည်းမန်စီးတီးကိုနိုင်နိုင်ပါတယ်ကျွန်တော်တို့အနေနဲ့သူတို့ကိုနိုင်ထားပြီးနောက်တစ်ကြိမ်မနိုင်နိုင်စရာအကြောင်းမရှိပါဘူ
းဒါပြင်ဘိုင်ယန်တိုက်စစ်မှုတောမတ်စ်မူလာကလည်းချန်ပီယံလိဂ်ကိုထပ်နိုင်ခြင်းနဲ့လို့ပြောလိုက်ပါတယ
် Isn't FC Bayern München und wir wollen auch
ကျွန်တော်တို့ကဘိုင်ယန်မြူနစ်ပါကျွန်တော်တို့အနေနဲ့ပြိုင်ဖို့ရုံတသက်မလုပ်ချင်ပါဘူးကျွန်တော်တို့နိုင်ခြင်းနဲ့ကျွန်တော်အနေနဲ့ final မရောက်တာနည်းနည်းကြာသွားပါပြီဒါကြောင့်မလို့ final တက်ချက်ပါတယ်
ပထမအကြော်ကိုတော့ April 3ရက်နေ့နဲ့4ရက်နေ့တွေမှာကစားကြမှာဖြစ်ပြီးတော့ဒုတိယအကြော်ကိုတော့ April 10ရက်နဲ့17ရက်နေ့တွေမှာကစားကြမှာဖြစ်ပါတယ်ခင်ဗျာမော်ရိုကိုနိုင်ငံကတော့2026ကမ္ဘာဖလားဘောလုံးပွဲကိုအင်ရှင်ဖြစ်ကျင်းပခွင့်ရဖို့အတွက်လျှောက်ထားလိုက်ပါတယ်တကယ်လို့သာသူတို့အနေနဲ့2026ကမ္ဘာဖလားကိုအင်ရှင်အဖြစ်ကျင်းပခွင့်ရမယ်ဆိုရင် American Dollar 15.8 billion သုံးစွဲသွားမှာဖြစ်တယ်လို့မော်ရိုကိုကမ္ဘာဖလားအင်ရှင်ဖြစ်ခွင့်ရရေးကော်မတီဥက္ကဋ္ဌမူလီဟာဖစ်အလ်အလာမီကပြောကြားလိုက်ပါတယ
်ဘာလို့ဒီစတပူအဝါ12စတတ်ကိုစပွန်ဆာလက်ရှင်နေပါလာဖီဖာ
2003ခုနှစ်တုန်းကပြီးခဲ့တဲ့တစ်ခေါက်အင်ရှင်ဖြစ်ဖို့လှုပ်ခဲ့တုန်းကမော်ရိုကိုနိုင်ငံရဲ့အခြေခံအဆောက်အုံတွေကအခုလိုမဟုတ်သေးပါဘူးအခုကနေ2026အတွင်းမှာပို့ပြီးတော့လဲကောင်းလာနိုင်ဖို့ရှိပါတယ်ဒါအပြင်မော်ရိုကိုအနေနဲ့လည်းကမ္ဘာဖလားကျင်းပခွင့်ရအောင်အခြေခံအဆောက်အုံတွေကိုတိစောက်သွားနိုင်ဖို့အတွက်နှစ်စဉ်ရင်းနှီးမြှုပ်နှံမှုရဲ့400ဂိုင်နှုန်းကိုထည့်ဝင်သွားဖို့ပြင်ဆင်ထားပါတယ
်မော်ရိုကိုအနေနဲ့ရှိပြီးသားဘောလုံးငွေတွေကိုချဲ့ထွင်တာတွေပြန်လည်မောမှန်တိစောက်တာတွေလုပ်မှာဖြစ်ပေမဲ့ဘောလုံးငွေစစ်တွေကိုတိစောက်သွားမှာမဟုတ်ကြောင်းဒါပေမဲ့ FIFA ကရွေးပေးတဲ့12ကွင်းအပါအဝင်ဘောလုံးငွေ14ကွင်းကိုသုံးဖို့ပြင်ဆင်ထားတယ်ဆိုပြီးတော့လည်းပြောကြားလိုက်ပါတယ်အခုတခါတော့ထိုင်းနိုင်ငံကထိုင်းယိုးရာလက်ဝဲအချောင်းဘက်ကိုအလဲပေးကြပါတယ်
ကမ္ဘာတော်ကထိုင်းလက်ဝဲကိုစိတ်ဝင်စားကြတဲ့သူတွေဟာထိုင်းနိုင်ငံအယုဒ္ဓယာမြို့မှာပြီးခဲ့တဲ့မတ်လ18ရက်နေ့ကစုဝေးခဲ့ကြပြီးတော့မွေထိုင်းလက်ဝဲဆရာတွေကိုကာရာပြုခဲ့ကြပါတယ်။ထိုင်းနိုင်ငံမှာတော့မတ်လ18ရက်နေ့ကိုသူတို့ရဲ့ရိုးရာလက်ဝဲမွေထိုင်းအားသာနေ့အဖြစ်နဲ့သတ်မှတ်ထားတာဖြစ်ပါတယ်။1968ခုနှစ်ကထိုင်းနဲ့မြန်မာစစ်ပွဲအတွင်းမှာမြန်မာဘက်ကဖမ်းဆီးခံရတဲ့ထိုင်းစစ်သားလွတ်မြောက်ခဲ့တဲ့ဆိုတဲ့ထိုင်းရိုးရာပုံမြင်တစ်ခုကိုအခြေခံပြီးဒီနေ့ကိုရိုးရာလက်ဝဲမွေထိုင်းအားသာနေ့အဖြစ်သတ်မှတ်ခဲ့တာလို့လည်းဆိုပါတယ်။အဲ့တုန်းကတော့ထိုင်းစစ်သားနဲ့မြန်မာစစ်သားတို့လက်ဝဲထိုးတာမှာထိုင်းဘက်ကအနံ့ရပြီးတော့ပြန်လည်လွတ်မြောက်ခဲ့တာလို့လည်းပြောပါတယ်
။ဒီပွဲကတော့ကဘာတဝမ်းကထိုင်းလက်ဝဲကိုစိတ်ဝင်စားကြတဲ့လက်ဝဲသမားပေါင်း1400ကျော်လာရောက်ကာရောပြုခဲ့ကြပြီးတော့လက်ဝဲရေးပြသခဲ့ကြပါတယ်ခင်ဗျာ
။ကွင်းနဲ့တက်ဆက်ထားတဲ့ပတ်စင်အားစားကဏ္ဍကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။သတ္တရှင်နေနေနဲ့ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ VOA ကိုတည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ
်။ Tomorrow VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။ email ပို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင်။
သရှိနေနေနဲ့ VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်နေတဲ့စီစဉ်တွေကို VOA ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာသတင်းတွေကိုမြန်မာလိုဖော်ပြထားပြီးတော့တပတ်စာထုတ်လွှင့်ခဲ့ပြီးသားသတင်းတွေကိုလည်းပြန်နာထောင်လို့ရပါတယ်။အခုဒီခါမှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကြီးချုပ်ကိုကိုအောင်လင်ဦးကကြီးညာပေးပါမယ်ရှင
်။သမရဦးထင်ကျော်ယာရုကအနားယူလိုက်ကြောင်းဒီနေ့မှပဲကြေညာလိုက်ပါရယ်။တာဝန်ကအနားယူမဲ့ကြောင်းသမရုံးကြေညာချက်ကပေါ်ပြရမယ်လဲ။မချတဲ့ရင်လားတွေကကျမ်းမာရေးကြောင်းပြပမှာစိတ်ကူးသမှုခံယူခဲ့ရတဲ့သမရဦးထင်ကျော်အနားယူသွားတဲ့အကြောင်းရင်းကိုတော့တိတိကျကျပြောမထားပါဘူး။သမရယာရုနေရာကိုအလွတ်လွတ်ရဲ့9ရက်အတွင်းအစတိုခန့်မဲ့အကြောင်းလဲသမရုံးထုတ်ပြန်ချက်မှာပေါ်ပြပါရယ်။သမရဦးထင်ကျော်တာဝန်ကအနားယူရောင်းကြေညာတဲ့ဒီနေ့ထဲမှာပဲနှုတ်ထွက်ကြောင်းကြေညာခဲ့တဲ့ပြည်သူ့လွတ်တော်ဥက္ကဋ္ဌဦးဝင်းမြတ်ဟာသမရတာဝန်ယူလိုက်မယ်လို့လဲခန့်မှန်းချက်တွေထွက်ပေါ်နေပါရယ်။အမေရိကန်ပြည်အစု Texas ပြည်နယ်မှာဇက်တိုက်ဆိုလိုကြုံခဲ့ရတဲ့ဘုံးပေါက်ကွဲမှုတွေအတွက်တန်ရရှိသူကိုအာဏာဝင်တွေဖမ်းဆီးဖို့ချဉ်းကပ်သွားခြင်းမှာပဲကားထဲမှာပေါက်ကွဲပြီးသေဆုံးသွားတဲ့အကြောင်း Austin ရဲတပ်ဖွဲ့ကပြောပါရတယ်။အသက်24နှစ်အရွယ် Mark Anthony Condit ဆိုသူလူပြည်မျိုးသားတစ်ယောက်ကိုအာဏာဝင်တွေခြေရာခံထောက်လှမ်းခဲ့မိပြီးတဲ့နောက်တန်ရရှိသူမောင်းလာတဲ့ကားကို Austin မြို့ဟိုတယ်တစ်ခုအနီးတွေ့ရာကဖမ်းဆီးဖို့ဝိုင်းသွားတဲ့အချိန်မှာပဲအထိခံပေါက်ကွဲခဲ့တာဖြစ်တဲ့အကြောင်းရဲကပြောပါရတယ်။အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာဒီကနေ့ဖြစ်ခဲ့တဲ့အထက်ခံဘုံးခွဲတိုက်ခိုက်မှုကြောင့်လူ29ယောက်တမန်နဲ့သေဆုံးပြီး50ယောက်ဒဏ်ရာရတဲ့အကြောင်းတာဝန်ရှိသူတွေကပြောပါရယ်မြို့တော်ကရှီယာမြူစင်ရက်ွက်နီးပါရှားနစ်တကူဘွဲ့တော်ဆင်နွှဲနေတဲ့လူကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာလို့လည်းကိုယ်တိုင်တွေ့ခဲ့သူတွေနဲ့တာဝန်ရှိသူတွေကပြောဆိုခဲ့ကြပါရယ်နိုင်ဂျီးရီးယားနိုင်ငံရှီမြောက်ဘက်ဒပ်ချီမြို့မှာပြီးခဲ့တဲ့လတည်းပြည်မေးဆွဲဖမ်းဆီးထားတဲ့ကျောင်းသူတွေအနည်း62ယောက်ကိုဘိုကိုဟာရမ်စစ်သွေးကြွတွေပြန်လွတ်ပြေးလိုက်ကြောင်းပြန်ကြားရေးဝန်ကြီးကပြောဆိုလိုက်ပါတယ်။ကျောင်းသူတွေကိုယောက်ျားလေးတစ်ယောက်နဲ့အတူလမ်းတစ်လျှောက်နေရာတော်မြတ်မှာပြန်လွတ်ပြေးကြတာဖြစ်တဲ့အကြောင်းဒီကနေ့ပဲနိုင်ဂျီးရီးယားမြို့တော်မှာပြန်ကြားရေးဝန်ကြီးကသတင်းတောက်တွေကိုပြောဆိုလိုက်တာဖြစ်ပါတယ်ခင်ဗျာ
။သတင်းကြီးချုပ်ကိုကောင်လင်းကကြီးညာပေးခဲ့တာပါ။ဒီညထက်စီစဉ်ထုတ်လွှင့်မှုကတော့မတ်တင်ကြီးထိုက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Patrick Dia ဖြစ်ပါတယ်။ကျမအီတန်စပါရှင်။View American တဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00-9:00လိုင်းဒိုမီတာ24/40/48/50ပြင်လိုင်းလိုက်မီတာ190တို့ကနေလည်းတိုက်ရိုက်ဖမ်းယူနိုင်နေပါတယ်။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။တောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.